Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ24ရက်ဒင်းလာနေ့ညပိုင်း VOA စီစဉ်နေကိုမြန်မာပြည်သူ့ပြည်တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်9:00နာရီစနေနေ့ထိဖိုင်းတိုမီတာ24.25/32.52ကနေတိုက်ထုတ်ပေးနေပါတယ်။ကျမအီတန်စမဒီကြားအတွက်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမကတော့ဆွန်မြတ်မော်ပါရှင်။အင်ဒိုနီးရှားနိုင်ငံမှာဆူနာမီဒီလိုင်းကြီးတွေကြောင့်သေဆုံးသူဟာ380ကျော်သွားပါပြီ။ဒီကနေ့ခရစ်စမတ်အကြိုနေ့ညမှာဝိပုစုတောင်းပွဲကျင်းပမယ်။ယေရှုခရစ်တော်ဖွားမြင်ခဲ့ရမှာစောက်ထားတဲ့ Church of Nativity ဘုရားရှိခိုးကျောင်းမှာဝိပုသူတွေစုဝေးရောက်နေကြပါပြီ။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထောင်နဲ့ခုနှစ်နှစ်စီချမှတ်ခံထားရတဲ့ Writer သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံလွန်နဲ့ပတ်သက်ပြီးတော့ဒီကနေ့မှာတော့ရန်ကုန်တိုင်းတရားလွတ်တော်ရုံးမှာနှစ်ဖက်လျှောက်လဲချက်ပေးခဲ့တာနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ကတော့ဒီအယူခံမှာဒီအောက်ယုံအောက်တရားရုံးရဲ့မူလအမှုစစ်တရားရုံးရဲ့လွဲမောင်းမှုတွေကိုဒီအထက်အယူခံတရားရုံးကနေပြီးတော့တိတ်ကြ
တယ်။ဒေသတွေရဲ့ဥပဒေအကျိုးဆောင်ဦးတန်းဆောင်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်ဇီးပင်ကြီးစစ်တန်းဆိုပြီးတော့ Facebook ပေါ်မှာဝေဖန်ရေးသားခဲ့တဲ့ဒေါက်တာဆိုးသူရဆော်ကိုအရေးကြီးမှာမဟုတ်ဘူးလို့ကျန်းမာရေးဝန်ကြီးကပြောလိုက်တဲ့သတင်းအပြင်ထိုင်းနိုင်ငံကကြံငင်းထဲမှာပျောက်ဆုံးသွားတဲ့နှစ်နှစ်အရွယ်မြန်မာကလေးငယ်ကိုရှာဖွေနေတဲ့နောက်ဆုံးရအခြေအနေစာတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်းဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရိုင်းနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင
်။အင်ဒိုနီးရှားနိုင်ငံဆောင်တာရေလက်ကြားတစ်ဖက်တစ်ချက်မှာဆူနာမီဒဏ်ကြောင့်သေဆုံးသူဒီကနေ့တင်းတင်းလာနေမှာ383ယောက်ရှိသွားပြီလို့သဘာဝဘေးဒဏ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကပြောပါရယ်။ထိခိုက်ဒဏ်ရာရသူ1400ထက်မနည်းရှိနေပြီးတော့တရာကျော်လဲပျောက်ဆုံးနေပါရယ်။ဆူနာမီဒဏ်ဆိုးဆိုးဝါးဝါခံခဲ့ရတဲ့ဘန်တန်ခရိုင်ကာရီတာကန်းချီကအပန်းဖြေနေရကိုတမရချိုကိုဝီဒီယိုတို့ဒီကနေ့တွားရောက်ပြီးတော့ပျက်စီးဆုံးရှုံးမှုတွေကိုကြည့်ရှုခဲ့ပါရယ်။သေဆုံးဒဏ်ရာရသူတွေအတွက်အထူးစိတ်မကောင်းဖြစ်ရတယ်လို့တမရကပြောကြားခဲ့ပါရယ်။ဆူနာမီကြိုတင်တတိပိတ်စနစ်အားလုံးကိုပြန်စစ်ပြီးတော့ပျက်စီးနေတာရှိရင်ပြင်ဆင်ဖို့လဲတာဝန်ရှိသူတွေကိုညွှန်ကြားထားတဲ့အကြောင်းသမရကသတင်းတောက်တွေကိုပြောပြခဲ့ပါရယ်။စနေနေ့ညရုံးကအနားမှာရှိတဲ့မိတောင်ကြီးပောက်ကွဲပြီးတဲ့နောက်ကမ်းခြေဒေသတွေကိုဆူနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခဲ့တာဖြစ်ပါရယ်။အနက်ကာရာကိုတိုဝါမိတောင်ပောက်ကွဲပြီးတဲ့နောက်ရေအောက်မှာမြေပြိုမှုနဲ့ဒီရေတက်တာပေါင်းပြီးတော့ဆူနာမီဖြစ်ခဲ့တာလို့မိုးလေဝသရာသီဥတုနဲ့ဘူမိဗေဒဌာနကပြောပါရယ်။ဒါပေမဲ့မီးတောင်ပေါက်နေတာဂျွန်လာတဲကဖြစ်ပြီးတော့အခုထက်တောင်မှအင်အားပြင်းတာမို့မီးတောင်ကြောင့်ဆူနာမီဖြစ်တာလို့အတိမပြုနိုင်သေးပဲဘာကြောင့်ဖြစ်ရတယ်လဲဆိုတာစုံစမ်းနေစေလို့အင်ဒိုနီးရှားဘူမိဗေဒဌာနအကြီးအကဲက VOA အင်ဒိုနီးရှားဌာနကိုပြောကြားခဲ့ပါရယ်ဆူနာမီကြောင့်ဆွန်တာရေလက်ကြားတစ်ဖက်တစ်ချက်မှာရှိတဲ့ဆူမာထရာပြည်နယ်က South Lembang ဒေသနဲ့ Java ပြည်နယ် Serang နဲ့ပန်ဒီဂလန်ဒေသတွေမှာတေဆုံးထိခိုက်မှုတွေဖြစ်ခဲ့တယ်လို့သူကပြောပါရယ
်ဆီးရီးယားနိုင်ငံကနေ American တက်ဖွဲ့တွေပြန်ရုပ်သိမ်းပြီးတဲ့နောက်မှာအဲ့မှာဆက်ပြီးတော့ကြံနေတဲ့ IS Islamic စစ်သွေးကြော်တွေကိုတူရကီကဆက်လက်နှိမ်နင်းသွားမှာဖြစ်တယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။တူရကီသမ္မတ Recep Tayyip Erdogan နဲ့သူ့ Erdogan ကသူ့အနေနဲ့ Syria နိုင်ငံမှာကြံနေတဲ့ ISIS အဖွဲ့တွေကိုတုတ်တွင်ရှင်းလင်းဖယ်ရှားသွားမယ်လို့အခိုင်အမာပြောခဲ့ကြောင်းသမ္မတ Trump ကတနင်္ဂနွေနေ့နောက်ပိုင်းက Twitter ကနေပြောကြားလိုက်ပါတယ်။ Mr. Erdogan အနေနဲ့ဒါကိုလုံနိုင်တယ်လို့တူရကီနိုင်ငံကလည်းဆီးရီးယားနိုင်ငံနဲ့ကပ်ရက်ဖြစ်တယ်လို့ဆက်ပြောပါရယ်။ဒါကြောင့် American တပ်တွေပြန်လာမှာဖြစ်တယ်လို့သမ္မတ Trump ကပြောပါရယ်။သူတို့နှစ်ဦးအချင်းတော်ကြားစကားပြောခဲ့ကြပြီးဒီဆွေးနွေးမှုအတွင်တပ်တွေပြန်ရုပ်သိမ်းဖို့ကိစ္စကိုဆွေးနွေးခဲ့ကြပြီးတော့အပြုသဘောဆောင်တယ်လို့လည်းသမ္မတ Trump ကတနင်္ဂနွေနေ့ကပြောပါရယ်။ဒါပေမဲ့ဆွေးနွေးမှုအသေးစိတ်ကိုတော့သူကမပြောပါဘူး။ဒါပေမဲ့ဆွေးနွေးပွဲအတွင်းမှာ ISIS စစ်သွေးကြွားတွေအကြောင်းအပြင်ကုန်သွယ်ရေးဒေသတွင်းက American တပ်တွေတိုက်ချစနစ်ကြဖြည်းဖြည်းချင်းပြန်ရုပ်သိမ်းဖို့ကိစ္စတွေပါဝင်တယ်လို့ပြောပါရယ်။တူရကီသမ္မတရုံးရဲ့ကြေညာချက်မှာတော့အုပ်ချုပ်ရေးပိုင်းလက်ဟာမှုတွေမဖြစ်အောင်နိုင်ငံခြားစီးရေးတန်မာရေးနဲ့တခြားအုပ်ချုပ်ရေးပူပိုင်းပူပေါင်းဆောင်ရွက်မှုတွေကိုတေချာလှုပ်ဆောင်နိုင်ဖို့ကိုသူနဲ့သမ္မတ Trump တို့သဘောတူခဲ့တယ်ဆိုပြီးတော့ပြောပါရခင်ဗျာ
America
View American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တင်းနယ် လာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်အနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းကာဘိုအသုံးစိတ်ကိုသမ္မတကအခိုင်အမာတောင်းဆိုနေသလိုဒီမိုကရက်အမတ်တွေဘက်ကလုံးဝမပြေးနိုင်ဘူးလို့ပြောထားတဲ့အတွက်အမေရိကန်အစိုးရလုပ်ငန်းအချို့အနည်းဆုံးကြာတာရင်းနေအထိရပ်ဆိုင်နေမှာဖြစ်ပါတယ်။အစိုးရယာယီအသုံးစိတ်နဲ့ပတ်သက်လို့အလွှတ်တော်နဲ့အင်ပြူတော်ကြားပြေလည်မှုမရရင်တော့ဒီထက်အချိန်ပိုကြာနိုင်ပါတယ်။နိုင်ငံတောင်ပိုင်းနယ်စပ်မှာတိုင်းမကရင်မလုံခြုံနိုင်ဘူးဆိုတာလူတိုင်းသိတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ညက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။သမ္မတတောင်းဆိုနေတဲ့ဒေါ်လာ5ဘီလီယံကျော်ပါတဲ့ယာယီအသုံးစိတ်ကိုအောက်လွှတ်တော်မှာပြီးခဲ့တဲ့ကြာတာရင်းနေ့ကအတည်ပြုခဲ့ပြီးမဲ့အထက်လွှတ်တော်မှာတောက်ကြနေကမဲခွဲရမှာပယ်ချခဲ့ပါတယ်။ဒီကိစ္စအထက်လွှတ်တော်မှာစနေနေ့ကျရင်စနေနေ့မှာဆက်ပြီးဆွေးနွေးခဲ့ပေမဲ့သဘောတူညီမှုမရခဲ့ပါဘူးဒီဇင်ဘာ28ရက်ကြာတာရင်းနေကြမှယာယီအသုံးစိတ်ဥပဒေချမ်းကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ရှိတဲ့အတွက်ဒီမတိုင်ခင်မှာတော့ဒီဥပဒေချမ်းကိုမဲခွဲဖြစ်မှာမဟုတ်ပါဘူးမက္ကဆီကိုနယ်စပ်မှာတိုင်းကာမယ်ဆိုတာဟာသမ္မတထရမ့်ရဲ့ရွေးကောက်ပွဲတစ်ခုဖြစ်ပြီးတော့ရွေးကောက်ပွဲကတိတစ်ခုဖြစ်ပြီးတော့စရိတ်ကိုမက္ကဆီကိုဘက်ကခံရမယ်လို့သမ္မတကအရင်ကပြောနေခဲ့တာပါအခုတော့တိုင်းဆောက်ဖို့အသုံးစိတ်ဒေါ်လာ 5.8 ဘီလီယံအရင်ခွင့်ပြုဖို့အတွက်သမ္မတကလွှတ်တော်ကိုတောင်းဆိုနေတာဖြစ်ပါတယ်။ Republican အမတ်အများစုကလည်းသမ္မတတောင်းဆိုသလိုခွင့်ပြုဖို့ပြောနေကြပါတယ်။ Democrat အမတ်တွေဘက်ကတော့အခွန်တန်းပြည်သူတွေရဲ့ငွေတွေကိုတိုင်းဆောက်ဖို့ဘယ်တော့မှမပေးဘူးလို့ပြောပါတယ်။တောက်ကြနေတကောင်ချင်းတွေကစားလို့ဒီအစိုးရလုပ်ငန်းတချို့ရပ်ဆိုင်းနေတာဖြစ်ပါတယ်
။ American တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာအဆုတ်မှာ cancer ကြိတ်နှစ်ခုကိုခွဲစိတ်ဖယ်ရှားခဲ့ပြီးတဲ့နောက်ပြန်လည်နေကောင်းလာနေပါပြီ။ညောင်မျိုးက Memorial Sloan Kettering Cancer ဆေးရုံမှာတောက်ကြနေကခွဲစိတ်ကုသပြီးတဲ့နောက်တနင်္ဂနွေနေ့ကဆေးရုံမှာအနာယူအလုပ်တွေပြန်လုပ်နေပြီလို့တရားရုံးချုပ်ပြောခွင့်ရ Kathy Albert ရဲ့အပြောကို AP သတင်းမှာဖော်ပြထားပါတယ်။နိုဝင်ဘာလတုန်းကချော်လဲလို့နယ်ယုံသုံးချောင်းကျူးခဲ့ပြီးတဲ့နောက်စစ်ဆေးဆန်းသတ်မှုအတွင်းမှာအဆုတ်မှာအန္တရာယ်ပေးနိုင်တဲ့အကျိတ်တွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အသက်85နှစ်ရှိဖြစ်တဲ့တရားသူကြီး Ruth Bader Ginsburg ဟာတရားရုံးချုပ်တရားသူကြီး၉ယောက်ထဲမှာတော်လေး liberal အတွေးအမြင်ရှိသူတယောက်ဖြစ်ပါတယ်သူဟာအရင်ကလည်းဥမာကြီးကင်ဆာမဟုတ်ချွေကင်ဆာတို့ကိုကုသခဲ့ပေမဲ့တရားရုံးကြားနာမှုတွေကိုတခါမှမပြတ်ကွက်ခဲ့ပါဘူးတရားရုံးချုပ်မှာဇန်နဝါရီ9ရက်နေ့ကြာရင်ကြားနာမှုတစ်ခုရှိပါတယ်သူဟာတွဲဘက်တရားသူကြီးအဖြစ် 1993 ခုနှစ်မှာစတင်တာဝန်ထမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့ဒီ1900စီချခံထားရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုအယူခံကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ချုပ်မှဒီကနေ့ကြားနာပါဗျ။သူတို့ဟာဒီထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရတယ်ဆိုတဲ့အချက်နဲ့နိုင်ငံတော်လျှို့ဝှက်ချက်တွေကိုတရားမဝင်ရယူခဲ့တဲ့နိုင်ငံလုံခြုံရေးကိုထိခိုက်စေလိုတဲ့ဆန္ဒနဲ့လုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်တရားလိုရှေ့နေတွေဘက်ကတတ်တည်မပြနိုင်ခဲ့တာကိုသတင်းတောက်တွေရဲ့ရှေ့နေကအဓိကထားပြီးတော့အယူခံဝင်ခဲ့ပါဗျ
။ဒီအမှုကဒီအောက်တရားမူလအမှုစစ်တရားရုံးတော်ရဲ့အာလဲမသာကောက်သုံးသောချက်တွေကိုတော့ဒီယူကန်တရားရုံးကနေပြီးတော့တည်တည်ကြကြအာအမှုလဲကိုတည်တည်ကြလိလာမယ်သုံးသပ်မယ်ဆိုလို့ရှိရင်တော့အာဒီဝါလုံးနဲ့ကြော်စိုးဦးတို့အတွက်လုံမြောက်ဟာအာချိန်တွေတခုသုံးသုံးသပ်ချက်တခုချလိုက်နေမှာပ
ါသတင်းတော့တွေအကျိုးဆောင်ရှင်းနေဦးတန်းဆောင်အောင်ဖြစ်ပါတယ်နှစ်ဖက်အယူခံလျှောက်လဲချက်တွေကိုတရားရုံးမှာဒီကနေ့တနားရီကြောကြအောင်ကြားနာပြီးတော့နောက်ထပ်ယုံကြည်ပေးခဲ့ပါတယ်အယူခံလျှောက်ထားချက်ဆုံးဖြတ်ချက်ဘယ်တော့ချမလဲဆိုတာတော့လောလောဆယ်မသိရသေးပါဘူးရှခိုင်ပြည်နယ်မြောက်ပိုင်းအင်းထင်ရွာနားမှာဒီမွတ်စလင်၁၀ဦးဥပဒေမဲ့အသက်ခံခဲ့ရတဲ့တရင်စုံစမ်းနေစဉ်2018ဒီဇင်ဘာကတရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းခံခဲ့ရတာဖြစ်ပြီးတော့2018စက်တင်ဘာမှာထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ရပါတယ်တရင်စုံစမ်းလို့ဖမ်းဆီးထောင်ချခံရတဲ့တရင်တော့တွေကိုပြန်လွှတ်ပေးဖို့အတွက်တရင်လွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့ American British အပါအဝင်အစိုးရတော်တော်များများကတောင်းဆိုနေကြပါတယ် Time Magazine ကြီးကလည်း2018ခုနှစ်အတွက်အထူးခြားဆုံးပုံကိုယ်တွေအတွက်အဖြစ်နဲ့ဒီအမှန်တရားကာကွယ်သူတရေကောင်တရင်သမားတချို့ကိုရွေးချယ်ခဲ့တဲ့အထက်မှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်လည်းရွေးချယ်ဂုဏ်ပြုခံခဲ့ရပါတယ်
။ပါကစ္စတန်နိုင်ငံမှာရှိတဲ့အဂိလိုက်ဆောင်မှုတိုက်ဖျက်ရေးတရားရုံးကဝန်ကြီးချုပ်ဟောင်းနဝတ်ရှရက်ကိုသူ့ဝင်ငွေထက်ကျော်လွန်တဲ့ပိုင်ဆိုင်မှုတွေရှိနေတဲ့အတွက်ထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။အသက်68နှစ်ရှိဖြစ်တဲ့မစ္စတာရှရက်ဟာအစ္စလာမဘတ်မြို့ကတရားရုံးကိုရောက်လာခဲ့ပြီးတော့တရားသူကြီးကသူ့ကိုအဂိလိုက်ဆောင်မှုစွဲချက်နှစ်ခုနဲ့အပြစ်ရှိတယ်လို့အမိန့်ချလိုက်ပြီးတဲ့နောက်သူ့ကိုဖမ်းဆီးခဲ့ပါတယ်။ကြာရုံးရဲ့အမိန့်ထဲမှာတော့ဝန်ကြီးချုပ်၃ချိန်ဖြစ်မှုတဲ့နဝတ်ရှရက်ဖာဆော်ဒီအာရေဗျနိုင်ငံကတမရီဆက်ယုံတိစောက်ဖို့အတွက်ငွေဘယ်ကရသလဲဆိုတာကိုပြသနိုင်ခြင်းမရှိခဲ့ဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့နဝတ်ရှရက်ဟောဒုတိယဆွဲဆိုထားတဲ့အမှုကတော့တတ်သိခိုင်လုံခြင်းမရှိဘူးဆိုပြီးတော့အာဂရီလိုက်စားမှုတိုက်ဖျက်ရေးတရားရုံးကပတ်လတ်လိုက်ပါတယ်။နဝတ်ရှရက်အနေနဲ့ထောင်ဒဏ်အပြင်အမေရိကန်ဒေါ်လာ25သန်းဒဏ်ငွေပေးဆောင်ရမှာဖြစ်သလိုနိုင်ငံရေးမှာ10နှစ်ပါဝင်ပတ်သက်ခြင်းမရှိရဘူးဆိုပြီးတော့လည်းအမိန့်ချမှတ်ခဲ့ပါတယ်။နဝတ်ရှရက်ဟာသူအနာရှိစေမှာပြည်ပမှာပိုင်ဆိုင်မှုတွေကိုတိစောက်ထားရှိတယ်လို့ဆွဆွဲခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းနဝတ်ရှရက်ကတော့သူ့အနေနဲ့အမာရွင့်တစုံတရာမလုပ်ခဲ့ဘူးဆိုပြီးတော့ တရားရုံးမှာဒီကနေ့ထွက်ဆိုသွားပါတယ်။သူ့ရဲ့ Muslim League Nawaf ပါတီကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကိုရှုံ့ချပြီးတော့အယူခံဝင်သွားမယ်လို့ပြောပါရယ်။သူကိုထောက်ခံသူတွေလည်းဒီအမိတ်မချခင်တရားရုံးရှေ့ကိုလာရောက်ခဲ့ကြပြီးတော့လုံခြုံရေးအနေနဲ့ခဏပဋိပက္ခတွေဖြစ်ခဲ့ပါတယ်ခင်ဗျာ။
ယေရှုခရစ်တော်ဖွားမြင်ခဲ့တယ်လို့ယုံကြည်ကြတဲ့နေရာမှာတည်ဆောက်ထားတဲ့ဂျော်ဒန်မြစ်အနောက်ဖက်ကန်ဒေသက Church of the Nativity ဘုရားရှိခိုးကျောင်းမှာဒီကနေ့ Christmas အကြိုနေ့ညဝတ်ပြုဆုတောင်းမှုအတွက်ခရစ်ယာန်ဘာသာဝင်တွေစုဝေးရောက်နေကြပါတယ်။ခရစ်ယာန်ဘာသာဝင်တွေကမ္ဘာလှည့်ခီးတွေတွေဟာသဲကြောက်တုံးတွေနဲ့ဆောက်ထားတဲ့ဘုရားရှိခိုးကျောင်းရဲ့ခတ်ချင်းချင်းအဝင်ဝါးကနေပြီးတော့ဘုရားကျောင်းထဲကိုတန်းစီဝင်ရောက်ခဲ့ကြရပါတယ်။ဒီနေ့ Christmas အချိန်မှာဒီ Bethlehem ကိုလာရောက်သူအများဆုံးဖြစ်တယ်လို့ Palestine ခီးသွားဝင်ကြီးဌာနကပြောပါတယ်။ Palestine မှာဒီခရစ်ယာန်ဘာသာဝင်တွေကလူနည်းစုသာဖြစ်ပြီးတော့ Jordan မြစ်အနောက်ဘက်နဲ့ Gaza ဒေသမှာ Christmas ပွဲတော်ကိုတရားဝင်ကျင်းပခွင့်ရတဲ့မြို့တွေထဲမှာ Bethlehem မြို့လည်းပါပါတယ်။ Jerusalem မြို့ရဲ့တောင်ဘက်6မိုင်လောက်မှာရှိတဲ့ Bethlehem မြို့ရဲ့အဝင်ထွက်ကိုတော့ Israel လုံခြုံရေးတွေကထိန်းချုပ်ထားပါတယ်။
ယေမန်ကိုရောက်ရှိနေတဲ့ကုလသမဂ္ဂလေလံစောင့်ကြည့်ရေးအဖွဲ့ဟာယေမန်နိုင်ငံကဟိုဒိဒဲစိတ်ကမ်းမြို့တစ်ဝိုက်မှာအပြစ်ခတ်ရစိုးအခြေအနေကိုစောင့်ကြည့်နေပြီးတော့တိုက်ခိုက်နေကြတဲ့နှစ်ဖက်အဖွဲ့ဟိုဒိဒဲမြို့ကထွက်ခွာပေးဖို့သဘောတူညီမှုရရေးအဖွဲ့မှချိုးပန်းနေပါတယ်။နယ်သာလန်အငြိမ်းစားဗိုလ်ချုပ်ကြီးပက်ထရစ်ကမ်မော့ဦးဆောင်တဲ့အဖွဲ့ဟာဒီစော်ရီကြောတော့နောက်ခံပေးထားတဲ့ယေမန်ဆိုးရွားအဖွဲ့ဝင်ကိုယ်စားလှယ်တွေနဲ့အီရန်ကြောတော့နောက်ခံပေးထားတဲ့ဟူသီသဘုံတွေကြားဆွေးနွေးညှိနှိုင်းမှုတွေကိုကမောက်ကထပြုလုပ်ခဲ့တာပါ။နှစ်ဖက်လုံးကအပြစ်ခတ်ရစေးရေးသဘောတူညီခဲ့ကြပြီးတော့ဟိုရီဒဲစိတ်ကမ်းမြို့တဝိုက်မှာရှိတဲ့နှစ်ဖက်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းဖို့သဘောတူခဲ့ပါတယ်။ဟိုရီဒဲမြို့ဟာယေမန်နိုင်ငံအတွက်စေဝါနဲ့အစားအစာတွေအဓိကတင်ပို့ပေးတဲ့နေရာဖြစ်ပြီးတော့ဟူသီသဘုံတွေကဒီမြို့ကိုထိန်းချုပ်ထားတာပါ။ဒါကြောင့်ဒီလိုထောက်ပံ့ရေးပစ္စည်းတွေပေးပို့ရမှာဂျာဝင်နောက်ဆက်မှုတွေဖြစ်ရင်ပြည်သူတွေသာအထိနာမှာဖြစ်ပါတယ်။စော်ဒီဥဆောင်တဲ့ညမောင်းအဖွဲ့လေချောင်းကတိုက်ခိုက်တဲ့အတွက်လူတောင်းလောက်တည်ခဲ့ရတယ်လို့အခုခါယေမန်မှာလူပေါင်း16တန်းလောက်အစားအစာစီးပွားနဲ့တောက်သုံးရည်အရေးတကြီးလိုအပ်နေပါတယ်ခင်ဗျာ။တနင်္ဂနွေနေ့ကကစားခဲ့တဲ့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့ Tottenham အသင်းက Everton ကို 6-2 နဲ့နိုင်သွားပါတယ်။ Tottenham အတွက်ဂိုးတွေကိုတော့ Harry Kane နဲ့ Dan Gorian Tower တိုက်စစ်မှုဆောင်းက2ဂိုးစီသွင်းပေးခဲ့သလို Denmark ခွင်းလဲလူ Christian Eriksen နဲ့ Dele Alli တို့ကလည်း2ဂိုးစီသွင်းပေးခဲ့တာပါ။ Everton အတွက်ဂိုးတွေကိုတော့ Walcott နဲ့ Ferguson တို့ကသွင်းပေးခဲ့တာဖြစ်ပါတယ်။တော်တမ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်18ပွဲအပြီးမှာ42မှတ်နဲ့အဆင့်3နေရာမှာရှိနေပြီးတော့ဒုတိယနေရာက Man City နဲ့နှစ်မှတ်သာကွာပါတော့တယ်။တော်တမ်နီးပြမော်ရီစီယိုပိုချက်တီနိုကတော့သူ့အသင်းခြေစွမ်းပြနေပေမဲ့ Premier League Champion ဖြစ်ဖို့အတွက်တော့ Liverpool နဲ့ Man City တို့နှစ်သင်းကပို့ပြီးတော့ရေပန်းစားကြောင်းဒါပေမဲ့လည်းသူတို့အနေနဲ့ Champion ဖြစ်ဖို့အတွက်သူတို့တက်နိုင်သလောက်ကြိုးစားသွားမယ်လို့မနေ့ကပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ။
မဆုမြတ်မှုနဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ writer သတင်းတောက်တွေရဲ့အယူခံလွာကိုရန်ကုန်တိုင်းတရားလွှတ်တော်ရုံးမှာနှစ်ဖက်လျှောက်လဲချက်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးစီမားတယ်။နိုင်ငံတော်လူဝဲချက်အဝတီကိုချိုးဖောက်တဲ့ဆိုတဲ့ဆွဲချက်နဲ့ထောင်တက်ခွနနဲ့စီချမှတ်ခံထားရတဲ့ writer သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံလွာနဲ့ပတ်သက်ပြီးတော့ဒီဇင်ဘာလ24ရက်တင်းလာနေ့ဒီကနေ့မှာရန်ကုန်တိုင်းတရားလွှတ်တော်ရုံးမှာနှစ်ဖက်လျှောက်လဲချက်ပေးကြပါတယ်။သတင်းတောက်တွေရဲ့ဥပဒေအကျိုးဆောင်တွေကရောမိသားစုဝင်တွေကပါသတင်းတောက်နှစ်ယောက်ပြန်ပြီးတော့လွတ်မြောက်လာဖို့မျှော်လင့်နေကြဆဲဖြစ်ပါတယ်။ဒီကနေ့ယူကန်ကြားနာပွဲကိုကိုရိုင်းသွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းကကိုကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင်
။ကွာလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်နှံ9နှစ်စီချမှတ်ခဲ့တဲ့ရန်ကုန်မြောက်ပိုင်းခရင်တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာဘယ်လိုလွဲမှားနေလဲဆိုတာတွေကိုအထက်အယူခံတရားရုံးကသိရှိအောင်ဒီကနေ့လျှောက်လဲချက်ပေးတာဖြစ်တယ်လို့သတင်းတောက်တွေရဲ့ဥပဒေအကျိုးဆောင်တူဦးဖြစ်သူဦးတန်းစောအောင်ကလျှောက်လဲချက်ပေးပြီးတရားရုံးအပြင်ဘက်မှာသတင်းတောက်တွေကိုပြောပါတယ်။ဒီအယူခံလျှောက်ထားချက်ပေါ်သူတို့မျှော်လင့်ထားတာကိုလည်းတရားလွတ်တော်ရှင်းနေဦးတန်းစောအောင်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကဒီအယူခံမှာဒီအောက်တရားရုံးရဲ့မူလအမှုစစ်တရားရုံးရဲ့လွဲမောင်းမှုတွေကိုဒီအထက်အယူခံတရားရုံးကနေပြီးတော့တရားလေ့လာတုံ့တက်ရှိပြီးတော့ဒီဝါလုံးနဲ့ကြော်ဆိုးဦးတို့ကိုဟိုလွတ်မြောက်ဖို့အတွက်เนาะသူဆုံးဖြတ်ပေးနိုင်မယ်လို့တော့မျှော်လင့်ပါတယ်နောက်တစ်ခါဒီဝါလုံးနဲ့ကြော်စိုးတို့ကဒီသတင်းသမားလုပ်ကိုမီဒီယာဥပဒေเนาะကျင့်ဝတ်တွေနဲ့အညီသူတို့လှုပ်ဆောင်ခဲ့တာယူသသသတင်းသမားလုပ်ကိုလုပ်ခဲ့တာဖြစ်တယ်နောက်တစ်ခါဒီအောက်တရားရုံးကဒီတက်သေးပြရန်တာဝန်ကိုဒီဆွဲဒီအယူခံတရားလိုတွေဖြစ်တဲ့ဝါလုံးတို့ကြော်စိုးတို့သတင်းတော့ဒီပေါ်ပခုံးပြောင်းတာဝန်ပေးထားတာလဲဒါကဟိုမသိလျော်တဲ့အကြောင်းအရာတစ်ခုပါ
ကိုဝါလုံးနဲ့ကိုကြော်စိုးဦးတို့ဟာလျှို့ဝဲလို့ဆိုတဲ့မှတ်တမ်းမှတ်ရာတွေကိုသူတို့ကိုယ်တိုင်သူတို့လက်ထဲမှာရယူသိမ်းဆည်းထားတာမဟုတ်ဘဲရဲတပ်ဖွဲ့ကသူတို့လက်ထဲကိုစာဝစ္စရံတွေထည့်ပေးပြီးတော့ထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့အရင်တရားရုံးတွင်စစ်ဆေးချိန်မှာသူတို့ကိုယ်တိုင်ကအခိုင်အမာပြောထားဘူးလို့ ဥပဒေအကျိုးဆောင်တွေကလည်းတရက်ခွင်မှာအဲ့ဒီအတိုင်းရှောက်လဲခဲ့ကြတာပါဒီကနေ့ယူကန်ဂျာနာဘွဲမှာလည်းဒီကိစ္စကိုပဲထပ်ပြီးအသေးချာပြောခဲ့တယ်လို့ရှင့်နေဦးတန်းစောအောင်ကပြောပါတယ
်ဒီထောင်ချောက်စင်ဖမ်းဆီးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဟိုတေးသေးကြကြလေးပြောခဲ့ပါတယ်ပြောခဲ့ပါတယ်ဆိုတာဒါကျွန်တော်တို့အောက်တရားဟုံးမှာစစ်တဲ့အထဲမှာလည်းဒီလူသက်တွေထွက်ချက်တွေเนาะနောက်တစ်ခါဆာယဆာဒန်ဒီအချင်းချင်းမှာကောမှိုင်းမှုတွေကဒါရှိခဲ့ပြီးတာဒီတရသူတို့အောက်တရားဟုံးကတရလူပြသက်တွေတွေရတပ်ဖွဲ့ဝင်တွေအဲနောက်ရသားသက်တွေတွေကိုပြထွက်ဆိုချက်မှာကောမှန်ကြရရရှိပြီဒါအဲ့ဒါကိုကျွန်တော်တို့အောက်တရားဥမှာတေးချပေါ်ပြတာလေအမှုတွေကိုဒါတေးချလိမ့်လာမယ်ဆိုလို့ရှိရင်တော့ဒီဟာဒီရက်တပ်ဖွဲ့ရဲ့အမှုစင်နေဆိုတော့ဟာကကွက်ကွက်ငွေမြင်နိုင်မှာပါအဲ့တော့ဒီအပေါ်ဒီယူကန်တရားရုံးကနေပြီးတော့အောက်ရုံးအမှုတွေကိုတေးချလိမ့်လာပြီးတော့ဟိုတုံးသက်ပြီးတဲ့ခါကျတော့လို့ရှိရင်ဒီမြန်မာနိုင်ငံရဲ့အဲတရားဥပဒေစိုးမိုးရေးနဲ့အဲလွတ်လပ်တာထုတ်ပေါ်မှုဆိုင်ရာကိစ္စတွေကိုဟိုဂရီကူဖြည့်ဆည်းပြီးနိုင်မယ်လို့ယူဆပါတယ်
ဒီနေ့ကြားနာပွဲမှာနှစ်ဖက်ဥပဒေကျိုးဆောင်တွေကအသီးသီးရှောင်လွှဲချက်ပေးကြတာဖြစ်ပြီးသတင်းထုတ်တွေအတွက်ရှောင်လွှဲချက်ပေးသူကတော့သူတို့ရဲ့ဥပဒေကျိုးဆောင်တူဖြစ်သူအဲခွန်ရင်ပန်ပါသတင်းထုတ်တွေစီမှာတွေ့ရတယ်ဆိုတဲ့ထောက်ထားမှတ်တမ်းတွေဟာလျှို့ဝှက်ချက်တွေမဟုတ်ဘူးသူတို့ဟာသတင်းထုတ်တွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်တာသာဖြစ်ပြီးနိုင်ငံတော်လူမျိုးရေးကိုထိခိုက်လို့ဆောင်တာမဟုတ်တယ်လို့သူတို့အပေါ်ဆွဲတင်ခံရတဲ့ပြစ်မှုဖြစ်တဲ့နိုင်ငံတော်လျှို့ဝှက်ချက်အဲဥပဒေပုံမှာ31ကားငယ်ကိုချိုးဖောက်မှုမရှိဘူးဆိုတာအဓိကရှောင်လွှဲတင်ပြသွားပါတယ်တဖက်ကဆူရရှိနေဖြစ်သူရဲ့ရှောက်လွှဲချက်နဲ့ပတ်သက်ပြီးတရားလူတော်ရှင်းနေဦးတန်းစောအောင်ပြောပြတာကတော့
ဥပဒေပိုင်းကတော့တရားစွဲဖွဲ့စည်းပိုင်းဆုတ်ကင်ထားတာကတော့ဟိုဒီတက်သေးကန်စာရွေးတွေလက်ထဲမှာတွေ့တယ်တွေ့တဲ့အတွက်ဒါဖမ်းနေပေါ့ဗျာနောက်ခါတယ်လီဖုန်းထဲမှာတွေ့တဲ့အထောက်အထားတွေညာတွေကလည်းဒါနိုင်ငံရေးလှုပ်ဝှက်အဆင့်ဆိုတဲ့ဆိုင်းရဆက်တန်းတွေပေါ့အဲ့ဒီဟာကိုပဲတရားတွေဆုတ်ကင်ပြီးတော့ဖမ်းတာပေါ့ဥသာသူတို့ရှောက်လွှဲချက်ပေးတာပေါ့အဓိကကတော့
ဒီနေ့ကြားနာပွဲကိုသတင်းမီဒီယာသမားတွေအပြင်ရန်ကုန်မြို့အခြေဆိုင်နိုင်ငံတကာတန်ယုံနဲ့အဖွဲ့အစည်းတချို့ကတာဝန်ရှိသူတွေလေးလာသူတွေနဲ့မိသားစုဝင်တွေပါတက်ရောက်နားထောင်ကြပါတယ်ဒီထဲမှာကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဤမွန်လည်းအပါဝင်ပါပြီးခဲ့တဲ့စနေနေ့ကပဲကိုဝါလုံးနဲ့ထောင်မှာတွားတွေ့ခဲ့သေးပြီးသူတို့လည်းအကောင်းဆုံးမျှော်လင့်နေကြတယ်လို့မပန်းဤမွန်ကပြောသလိုသူကိုယ်တိုင်ရဲ့ဆန္ဒကိုလည်းအခုလိုပြောပြပါတယ်
ညီမကတော့သူတို့နှစ်ယောက်စလုံးကကိုရီမိသားစုတွေကိုတင်းလုံးလုံးပြီးတော့ပဲရိုးရိုးတက်တာနဲ့တမအာဝီစီဝါလုပ်ကိုလုပ်ပြီးရောရှာကျွေးနေတဲ့လူနှစ်ယောက်ပေါ့နော်မဟုတ်တာလည်းဘာမှလည်းမလုပ်ထားဘူးသူတို့ရဲ့ဘဝတလျှောက်မှာလည်းပဲတစ်ခါမှဥပဒေနဲ့ညီဆွန်းခဲ့တာမရှိရဲ့အတွက်ကြောင့်အမှန်တရားနဲ့နေထိုင်နေတဲ့လူတွေတရားကိုသူတို့နှစ်ယောက်ကိုအမြန်ဆုံးလွတ်မြောက်စေချင်တယ
်ဒီကနေ့အယူခံကျမ်းစာပွဲပြီးတဲ့နောက်တစ်ဆင့်ကတော့အယူခံတရားရုံးကအမိန့်ချမှတ်မှာဖြစ်ပြီးအမိန့်ချမှတ်မဲ့နေ့ကိုကြိုတင်ကြေညာမှာဖြစ်ပါတယ်ဒီနေ့မှာဆုံးဖြတ်ချက်ချမယ်ဆိုတော့ကိုလောလောဆယ်အတိအကျမသိရသေးပေမဲ့လည်းနောက်နှစ်ဇန်နဝါရီလတဲ့လောက်မှာဖြစ်နိုင်တယ်လို့ရှင့်နေဦးတန်းစောအောင်ကပြောပါတယ်ခင်ဗျာ
ကိုကျော်သိန်းတိဆက်ပြထားတာဖြစ်ပါတယ်အခုခါမှာတော့ဇီးပင်ကြီးစစ်တန်းဆိုပြီးတော့ Facebook မှာဝေဖန်တဲ့သူကိုရေးယူမှာမဟုတ်ဘူးဆိုတဲ့တင်ကိုလည်းတင်ဆက်ပေးကြပါတယ်အထက်မြမာပြည်ကဇီးပင်ကြီးဗဟုဝန်ထမ်းတက်တို့မှာတင်းတန်းတက်ရင်းနဲ့တွေးဆောင်ခဲ့ရတာတွေအပေါ်ဇီးပင်ကြီးစစ်တန်းဆိုပြီးတော့ Facebook ပေါ်မှာဝေဖန်ရေးသားခဲ့တဲ့ဒေါက်တာစိုးသူရစောကိုရေးယူမှာမဟုတ်ဘူးလို့ကျွန်မဝန်ကြီးကပြောလိုက်ပါတယ်ဒေါက်တာစိုးသူရစောကိုဌာနတွင်ခေါ်ယူစစ်ဆေးခဲ့သူတွေကိုစီစစ်နေပြီးတော့လိုအပ်တယ်လို့ဆက်လုပ်သွားမယ်ဆိုပြီးတော့လည်းဝန်ကြီးကပြောဆိုထားပါတယ် View မြန်မာပိုင်းတင်တာဝမ်မီခါကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်ရှင
်ဇီးပင်ကြီးတင်တဲ့အတွေ့အကြုံနဲ့ပတ်သက်လို့ဇီးပင်ကြီးစစ်တန်းဆိုတဲ့ခေါင်းစဉ်နဲ့အပိုင်းလေးပိုင်းခွဲပြီး Facebook မှာမကြသေးခင်ကရေးသားတင်ပြခဲ့တဲ့ဒေါက်တာစိုးသူရစောကိုစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းပြီးစစ်ဆေးမယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်တကယ်ကတော့သူ့ကိုအေးအေးယူဖို့မရှိကြောင်းကျမရေးဝန်ကြီးဒေါက်တာမြင့်ထွေးကဒီဇင်ဘာ24ရက်နေ့မှာသတင်းမီဒီယာတွေကိုပြောဆိုလိုက်ပါတယ်
။ကျွန်တော်ဘာလို့ပြအကြောင်းကြီးပါဘူး။တော့သူ့ပြည်သူ့ဟွာပေါ့လေနိုင်ငံတော်သူ့ဟွာရှိတယ်လားလို့ပေါ်ပြပြောဆိုခွင့်ရှိတယ်ဒီလိုတောင်းကျွန်တော်ဘာမှမလုပ်ဘူး။လောလောဆယ်ဘာမှလုပ်ဖို့လည်းအစီအစဉ်မရှိပါဘူးသူနော်
။ဟုတ်ကဲ့
အလုပ်ပဲကြိုးစားဖို့ဆက်လုပ်ဖို့ကျွန်တော်ကြိုးစားပါတယ်။ဒီလိုကြိုးစားပြီးလုပ်နေပါတယ်။အခုရင်းကားပါဘူးပြင်ပဆောင်နေကျွန်တော်ကြည့်အောင်အားလုံးဆောင်လောကဒနာပြုလောကသွားဆောင်လောကအကုန်လုံးကျွန်တော်ကြည့်အောင်ကျွန်တော်တာဝန်ပါ
သွားဆရာဝန်တဦးဖြစ်တဲ့ဒေါက်တာစိုးသူရဇော်ကိုဌာနရင်းစစ်ဆေးမဲ့စာကိုပြည်ထောင်စုဝန်ကြီးဒုဝန်ကြီးနဲ့အမြဲတမ်းတွင်းဝင်တို့ကိုယ်တိုင်ကြိုတင်သိရှိတာမရှိဘဲလူမှုကွန်ရက်ပေါ်မှာပြက်နှက်လာမှသာသိကြရတယ်လို့ဝန်ကြီးကဆိုပါတယ
်ကျွန်တော်အမှန်တိုင်းပြောမယ်ဆိုသူတို့အနေနဲ့လုတော့မလုပ်ရဘူးလုတွင်တော့မှကျွန်တော်ဦးစုံစမ်းစစ်ဆေးပဲလုပ်ရမယ်အခုကမဟုတ်ဘဲနဲ့ဌာနဆိုင်ရာစုံစမ်းစစ်ဆေးမှုတော်တဲ့ခါကျတော့ဒါတော့ဘာလို့မဆိုပါလဲဟုတ်ဖြစ်တာပေါ့နော်အဲ့လိုဖြစ်သွားတာပါအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေဒီနေ့မနေ့ပဲခေါ်ပြီးပါတယ် ဘယ်လိုဘယ်လိုဘယ်လိုဖြစ်သွားလဲဆိုတာမေးတယ်နော်ထပ်ပြီးတော့တယောက်ချင်းနဲ့ထပ်မေးနေပါတယ်အဲ့ပုံမှာကြည့်ပြီးတော့ကျွန်တော်ကတော့ဝန်ထမ်းစီမင်းကလုံထုံးလို့ရတော့ကျွန်တော်လုံပါဘူးလေဒါနဲ့ကျွန်တော်တို့ကတော့ကျွန်တော်ရဲ့ပြင်ကိုစီထားတော့အရန်ကြီးတော့လည်းမလုပ်ဘူးဒါနဲ့လုံတင်တာတော့ကျွန်တော်လုံပါပါ
စည်းပင်ကြီးဘ ਹੁ ဝန်ထမ်းတက္ကသိုလ်မှာအစိုးရလက်ထက်ဘ ਹੁ ဝန်ထမ်းတက္ကသိုလ်ရဲ့ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုလည်းလာမယ့်ဒီဇင်ဘာ26ရက်နေ့မှာလုပ်သွားဖို့ရှိတယ်လို့ဘ ਹੁ ဝန်ထမ်းတက္ကသိုလ်ကတာဝန်ရှိသူတဦးကပြောဆိုထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်။အခုတစ်ခါမှာဒီထိုင်းကြံကင်းထဲမှာပျောက်ဆုံးသွားတဲ့ကလေးငယ်ကိုဆက်ပြီးတော့ရှာဖွေနေသေးတယ်ဆိုတဲ့ချင်းတွေကိုတင်ဆက်ပေးချင်ပါတယ်။ထိုင်းနိုင်ငံမှာပျောက်ဆုံးနေတဲ့နှစ်နှစ်အရွယ်ကလေးငယ်တစ်ယောက်ကိုထိုင်းတာဝန်ရှိသူတွေကအပြင်းထန်ရှာဖွေနေဆဲဖြစ်ပါတယ်။ကလေးငယ်ပျောက်ဆုံးသွားတာအခုဆိုရင်သတင်းတပတ်ကြာသွားပြီဆိုပေမဲ့လက်မလျှော့သေးဘဲနဲ့ဆက်ပြီးတော့ရှာဖွေနေကြဆဲဖြစ်တယ်လို့မသိကားသူတွေကလည်းမေးမြန်းစစ်ဆေးနေရတယ်ပြုလုပ်နေပါတယ်။ထိုင်းချေဆိုင်ဖီဗီမြန်မာပိုင်းသတင်းတော့မင်းအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံစူဖန်ဘူရီခရိုင်တွင်းကဧကပေါင်းယာနဲ့ချီကျဲဝင်းနဲ့ကြံတော်ကြီးထဲမှာဒီဇင်ဘာလ18ရက်နေ့မနေ့ကတည်းကပျောက်ဆုံးသွားခဲ့တဲ့နှစ်နှစ်သားအရွယ်မြန်မာကလေးငယ်ကိုရှေ့ရကြတဲ့အထိရှာမတွေ့သေးပေမဲ့ထိုင်းရနာပိုင်းတွေကလက်မလျှော့ပဲဆက်ပြီးရှာဖွေပေးနေတဲ့အကြောင်းပျောက်ဆုံးသွားတဲ့ကလေးရဲ့မိခင်ဖြစ်သူကပြောပြပါဗျာ
။ You are for us who are that tomorrow shall I see you see why ဒီပါဆက်တနာပြရလက်ဖက်ပေးပါမစ္စပါကနေပြန်ပို့ပေးပါစီဆိုတော့လည်းဒီလိုလောက်ပေးပေးစားလောက်ပေးတော့ဗျာ။ဒီလိုတော့ကြာရဆိုတော့အားရနေတော့လည်း
ကျမတို့ရှာနေတာရှိရရှိသွားပါပြီမိသားစုနဲ့ကလေးကိုတနာပြီးတော့လမ်းဖွင့်ပေးပါပြန်ပို့ပေးပါအားလုံးကတော့နေရာတိုင်းမှာလှုပ်ပေးနေကြပါတယ်အကူအညီရှာပေးနေကြပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါဒီဇင်ဘာလ24ရက်နေ့မှာတော့ရေငုပ်သမားအဖွဲ့တွေကရေမော်တွေနဲ့ပြည့်နေတဲ့ကြံတော်အနီးကရေကန်ကိုရှင်းလင်းပြီးရေငုပ်ပြီးရှာဖွေပေးနေကြတယ်လို့ရွာသားတွေသတင်းပေးလာတဲ့အတွက်ကျန်ဆိုင်ခင်းတော်နဲ့အနီးဆုံးကမတင်ငါရတဲ့အိမ်တလုံးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေခဲ့ကြပါတယ်။တဲငယ်အတွင်းမှာအသက်50အရွယ်အမျိုးသမီးတဦးသာနေထိုင်နေတာတွေ့ရပြီးအိမ်တွင်းမှာတော့ကလေးနဲ့ရုပ်တွေအများအပြားတွေ့ရပြီးယောက်ျားဖြစ်သူကပျောကကုနတ်ဆရာတဦးဖြစ်ကြောင်းသိဆုံးသွားတာနှစ်နှစ်ကျော်ပြီလို့လဲဆိုပါတယ်။လက်ရှိယူထားတဲ့ယောက်ျားကတော့ကြံကားမောင်းတဲ့သူတဦးဖြစ်တယ်လို့ဆိုပါတယ်။အိမ်ထဲမှာတော့ပျောက်ဆုံးနေတဲ့ကလေးနဲ့ပတ်သက်လို့တက်တဲ့အထောက်အထားတွေမတွေ့ခဲ့ရပါဘူး။ကလေးစားပြောက်တဲ့နေ့ကပျောက်ဆုံးသွားတဲ့ကလေးနဲ့အတူကစားနေတဲ့သုံးနှစ်သမီးလေးကတော့ဒီကလေးကိုလူတဦးကဖက်နှမ်းပြီးခေါ်သွားတယ်လို့သာလူကြီးတွေကိုပြောဆိုနေခဲ့တာပါ။သုံးနှစ်အရွယ်ကလေးဟာပြီးခဲ့တဲ့ရက်ကလည်းလက်ကြီးတစ်ခုပဲထွက်လာပြီးမောင်လေးကိုခေါ်သွားတယ်ဆိုပြီးပြောပြခဲ့ပါတယ်။ဖြစ်တဲ့နေ့ကကြံကားတစ်စီးမောင်းသွားတာကိုရွာသားတချို့ကတွေ့လိုက်တယ်လို့သိရတဲ့အတွက်ရဲတပ်ဖွဲ့က CCTV မှတ်တမ်းတွေကြည့်ပြီးလိုက်လံစစ်ဆေးပေးနေပါတယ်။မတင်ငါတဲ့ကားမောင်းသူတချို့ကိုလည်းခေါ်ယူစစ်ဆေးခဲ့ပါတယ်။စူဖန်ဘူရီစစ်တပ်ကဗိုလ်မှူးအဖြစ်နံကတော့ကလေးကိုတွေ့နိုင်ဖို့အတွက်အဖြစ်နိုင်ဆုံးနည်းလမ်းတွေတပ်ဖွဲ့ဝင်အင်အားတွေနဲ့စစ်ဖြစ်စည်းတွေတုံးပြီးကူညီရှာဖွေပေးနေတဲ့အကြောင်းကိုဒီဇင်ဘာလ23ရက်နေ့ကပြောဆိုသွားပါတယ်။သူပြောသွားတဲ့အထက်မှာဘယ်နိုင်ငံသားကလေးပဲဖြစ်ပါစေအသက်အန္တရာယ်ဘေးနဲ့ကြုံလာမယ်ဆိုရင်လူသားချင်းမိဘချင်းကိုချင်းစာပါတယ်တွေ့အောင်ရှာဖွေပေးနေကြပါတယ်ဆိုပြီးသတင်းတောက်တွေကိုပြောဆိုသွားပါတယ်ဧကရာနဲ့ချီရှိတဲ့ကြံတော်ထဲမှာသဘအုံးမွေတွေအောင်းနေတတ်လို့မွေမျိုးသွားတာဖြစ်နိုင်တယ်လို့လည်းထင်မြင်ချက်ပေးနေသူတွေလည်းရှိနေတာပါပျောက်ဆုံးသွားတဲ့ကလေးရဲ့မိဘဖြစ်သူတွေကတော့သူတို့သားလေးဘာဖြစ်သွားတယ်ဆိုတာအမှန်တိုင်းသိပြစီဆိုပြီးပြောဆိုခဲ့ပြီးဝိုင်းဝန်းကူညီကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ဆိုပြီးပြောပြခဲ့ပါတယ်ဒီကလေးပျောက်ဆုံးသွားတဲ့အချိန်ကဆက်လို့ထိုင်းရနာပိုင်းတွေကရဟတ်ရင်နဲ့ရှာဖွေပေးတာအနီးနားကရေကန်ထဲမှာရေငုပ်သမားတွေနဲ့ရှာဖွေပေးတာကြံတော်တွေကိုလူရင်အားတွေနဲ့ရှာဖွေပေးတာစင်တွေကိုသုံးပြီးရှာပေးတာအနက်ခံခွေးတွေကိုသုံးပြီးရှာပေးတာအနက်ခံခွေးတွေကိုသုံးပြီးရှာပေးတာကြံကားတွေမောင်းတဲ့နေရာက CCTV မှတ်တမ်းတွေကိုကြည့်ပြီးမတင်ငါဘွယ်ရာဖြစ်တဲ့ကားသမားတွေကိုစစ်ဆေးတာကြံကင်းတဝိုက်ကအိမ်တချို့ကိုဝင်ရောက်စစ်ဆေးတာတွေကိုဇက်တိုက်လုပ်ပေးနေပါတယ်ရှင်
။မိမသတင်းပေးပို့ထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းစာမားတွေကိုတင်ဆက်ပေးမှာအခုတစ်ခါမှာတော့ American ပြည်သူတွေတက်တန်းတိုးလာတယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်။ American ပြည်အောင်စုမှနေထိုင်သူတွေရဲ့တက်တန်းတိုးလာတယ်ဆိုပြီးတော့ American အစိုးရရဲ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။မူရင်းစေအလွန်ကျော်သုံးဆွဲလို့တေဆုံးသူနဲ့ကုကုကိုအဆုံးစီမှုကြောင့်တေဆုံးသူနှုန်းမြင်းမြန်ဆက်ဆက်မြင့်တက်နေတာကအဓိကအကြောင်းချက်တွေထဲမှာပါဝင်နေဆိုပြီးတော့ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ထားတာက CDC ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်းတစ်ချက်ကြောင့်ပဲတေဆုံးသူအများစုကတက်လက်ပိုင်းတွေဖြစ်ကြပေမဲ့လည်းနိုင်ငံတွေကလူတွေရဲ့တက်တန်းကိုတွတ်တဲ့နေရာမှာအများကြီးတက်ရောက်မှုရှိနေတဲ့အကြောင်းမဆူမြတ်မွန်ကတင်ဆက်ထားပါရဲ့ရှင်။
ကူးစက်ရောဂါထိန်းချုပ်ရေးနှင့်ကာကွယ်ရေးဌာန CDC ကစစ်တမ်း3မျိုးကောက်ခံပြီးတော့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာအရအမေရိကန်ပြည်ထောင်စုမှနေထိုင်ကြသူတွေရဲ့သက်တမ်းဟာ2018ခုနှစ်ထဲမှာ3နှစ်ဆက်တိုက်အဖြစ်နဲ့ထပ်ပြီးကျဆင်းခဲ့တာတွေ့ရပါတယ်အသက်ရှင်နေထိုင်တဲ့သက်တမ်းက2016ခုနှစ်ကထက်တစ်လျော့သွားပြီးတော့86နှစ်6လဖြစ်တယ်လို့ CDC အစီရင်ခံစာထဲမှာဖော်ပြထားပါတယ်နိုင်ငံတွေကလူတွေသေဆုံးရတဲ့အဓိကအကြောင်း၁၀ချက်ကမပြောင်းလဲပဲအဲ့ဒီထဲကမွေးရဆေးအသုံးလွန်သေဆုံးမှုနဲ့ကိုယ့်ကိုယ်ကိုအဆုံးစီရင်မှုတွေအများများလာတယ်လို့ CDC ကပြောပါတယ်2018ခုနှစ်အတွင်းမွေးရဆေးအသုံးလွန်ပြီးသေဆုံးသူ28သိန်းကျော်ရှိခဲ့ပြီးတော့ကိုယ့်ကိုယ်ကိုတတ်တည်သူက48,000ကျော်ရှိခဲ့တယ်လို့နိုဝင်ဘာ29ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။သေဆုံးသူအများစုကတက်လက်ပိုင်းတွေဖြစ်ကြတဲ့အတွက်နိုင်ငံရဲ့ပြင်းပြတက်တန်းကြာဆင်းလာတာဖြစ်တယ်လို့ကြွမ်းကျင်သူတွေကတွက်ပြပါတယ်။ကိုလံဘီယာတက္ကသိုလ်ကပါမောက်ခဒေါက်တာဂျွန်ရိုးက
They were in the 25 to 54 age group predominantly.
သေဆုံးကြတဲ့သူတွေထဲမှာအသက်25တက်ကနေ54နှစ်ကြားတွေများပါတယ်။ပုံမှန်ဆိုရင်ဒီအသက်ပိုင်းတွေဟာသေဆုံးသူနှုန်တိုးလာမယ်လို့တွက်ထားကြတာမဟုတ်တော့တကယ်စားအသိကိုစိတ်ဝင်စားစရာကောင်းနေပါလေအကြောင်းရင်းတွေထဲမှာမူရဆေးကြောင့်တည်ဆုံးကြတဲ့ပြဿနာကြီးကလည်းအရေးပါပါလေကိုကိုကိုဆုံးစီရင်သူအရေးအတွက်ကလည်းစိုးရင်စရာကောင်းလောက်အောင်ကိုများပါလေအထူးသဖြင့်ကျေးလက်ဒေသတွေဘက်မှာပ
ါမူရဆေးအတုံးလွန်လို့တည်ဆုံးမှုနဲ့အဆုံးစီရင်လို့တည်ဆုံးသူနှုံးမြ мян ဆန်ဆန်မြင့်တက်နေတာကစိုးရင်စရာဖြစ်တယ်လို့ CDC ညွှန်ကြားရေးမှူး Robert Redfield ကနိုဝင်ဘာ29ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်နိုင်ငံတစ်ခုရဲ့အခြေအနေဘလောက်ကောင်းတယ်ဆိုတာလူသက်တမ်းတွေကနေမြင်ကြည့်နိုင်တာမဟုတ်ချိုတင်ကာကွယ်နိုင်တဲ့အခြေအနေတွေကြားမှာအရွယ်မတိုင်ခင်ဆုံးပါနေကြတဲ့အမေရိကန်တွေရဲ့အရေးအတွက်ကိန်းဂဏန်းတွေကအရေးယူဆောင်ရွက်မှုတွေလုပ်ဖို့တတိပေးလိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်2018ခုနှစ်အတွင်းမှာမူရဆေးအသုံးလွန်လို့တည်ဆုံးသူအရေးအတွက်က2016ခုနှစ်ကထက်9,000ပိုများလာခဲ့ပြီးဒါဟာတစ်နှစ်အတွင်းမှာမူရဆေးကြောင့်တည်ဆုံးသူစံချိန်တင်များခဲ့တာပါသေဆုံးမှုအများဆုံးပြည်နယ်ကတော့အနောက်ဗာဂျီးနီးယားပြည်နယ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှဆေးလက်မှတ်နဲ့ဝယ်ယူနိုင်တဲ့အင်အားပြင်းအကိုက်ခဲပျောက်ဆေးတွေဆွဲနေကြသူပြဿနာကြီးအတော်လေးကြီးမားနေချိန်မှာဖန်တနောလိုလွယ်လွယ်ဆွဲနိုင်တဲ့အင်အားပြင်းအကိုက်ခဲပျောက်ဆေးကိုမူရဆေးလိုသုံးဆွဲလိုသေဆုံးမှုကတစ်နှစ်အတွင်းမှာ45ရာခိုင်နှုန်းတက်ခဲ့တယ်လို့ CDC စစ်တမ်းတွေမှာတွေ့ရှိပါတယ်။ကိုကိုကိုအဆုံးစီရင်သူအရေးအတွက်ကလည်းအမေရိကန်မှာဆက်လက်မြင့်တက်နေပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာကိုကိုကိုတက်တည်သူ 3.9 ရာခိုင်နှုန်းများလာခဲ့တာမှာတည်ဆုံးသူ 3 သိန်းမှာကိုကိုကိုအဆုံးစီရင်သူက14ယောက်ရှိနေပါတယ်။ဒီနှုန်းကနှစ်ပေါင်း90အတွင်းအမြင့်ဆုံးဖြစ်တယ်လို့အမေရိကန်အစိုးရမှတ်တမ်းတွေမှာဖော်ပြထားပါတယ်။အမေရိကန်နေကိုကိုကိုတက်တည်နေကြတဲ့အဓိကအကြောင်းတွေနဲ့ပတ်သက်လို့ George Washington တက္ကသိုလ်ကပါမောက်ခဒေါက်တာ William D.H. ကအခုလိုသုံးသပ်ပြပါတယ်
။ But I think in many parts of the country there is a sense of hopelessness.that people are unemployed they're not sure of their future the
နိုင်ငံတွေကနေရာတော်တော်များများမှာမျောလင့်ချက်တွေပျောက်နေကြတယ်လို့ကျွန်တော်ထင်ပါတယ်အလုပ်ကိုင်းနေမရှိကြဘူးသူတို့အနာဂတ်အတွက်မရေမရာဖြစ်နေကြတယ်နိုင်ငံရေးကြောင့်သဘောထားတွေကွဲနေကြတယ်ဝင်ငွေမငြိမ်းများမှုကပိုကြီးလာတယ်ဒါကြောင့်မျောလင့်ချက်ဆုံးရှုံးနေသူတွေပိုများလာတယ်အဲ့ဒီကနေမူရဆေးတုံးလာကြတယ်ကိုကိုကိုအဆုံးစီရင်တဲ့အထိဖြစ်လာပါတယ်
American တို့ရဲ့တက်တန်းနှစ်စဉ်လာပိုင်းတိုးခဲ့တာကနေ2015ခုနှစ်မှာစပြီးကျဆင်းခဲ့တာပါမူရဆေးအသုံးလွန်တည်ဆုံးမှုအဆုံးစီရင်မှုတွေအပြင် American တွေအဓိကတည်ဆုံးရတဲ့အကြောင်းဆယ်ခုထဲမှာကင်ဆာရောဂါနှလုံးရောဂါဆီးချိုရောဂါနဲ့လေးဖြတ်တည်ဆုံးတာတို့ပါဝင်ပါတယ်အဲ့ဒီထဲမှာကင်ဆာကြောင့်တည်ဆုံးမှုနှုန်းတစ်ခုတည်းပြီးခဲ့တဲ့နှစ်ထဲမှာကျဆင်းခဲ့ပါတယ်American တွေမှာအမျိုးသမီးတွေကအမျိုးသားတွေထက်အသက်ပိုရှည်ရှည်နေနိုင်ကြပြီးတော့2018ခုနှစ်ထဲမှာအမျိုးသားတွေရဲ့တက်တန်းက86နှစ်တလဖြစ်ပြီးအမျိုးသမီးတွေရဲ့တက်တန်းကတော့81နှစ်နဲ့တလဖြစ်ပါတယ်ရှင်
။မဆုမြတ်မွန်တင်ဆက်ပေးထားတာဖြစ်ပါတယ်။သောတာရှင်နေနေနဲ့ VOA ကနေထုံးတဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တည်ချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ24ရက်တင်းလာနေ့ညပိုင်းဖီဝေမြန်မာပိုင်းစီစဉ်ထုံးလင်းချက်တီကိုတော်တာရှင်နေနိုင်ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းတိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုံးလင်းပေးမဲ့စီစဉ်နေတယ်မှာဆိုရင်တော့
ဇာရည်ရဲ့ကိုကိုစားပြီးတော့ဝင်လာတာကတော့အဖိုးရဲ့ရှောင်းချင်းပေါ့။အဖိုးအိမ်ကိုသွားရင်ဟင်းနေတဲ့နေရာဒီကြောင်ပင်အမေက
ကြပြဆရာဒေါက်တာလင်းစီရောကဘာကိုယုံကြည်သလဲဆိုတာကိုသူယုံကြည်ရစစ်စစ်မှာပြောပြထားတာကိုပြေဆုံးနာဆင်ကြဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါရီပြောသမျှအစီအစဉ်အပြင် Christmas Day သတင်းကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့2018ခုနှစ်မှာရေပန်းအစားဆုံး online အပီးတံမှာတွေ့ရတဲ့စလုံးတစ်လုံးကြောင့်ကိုတင်ဆက်ပေးကြပါမယ်။ online အပီးတံဖြစ်တဲ့ dictionary.com ကနေပြီးတော့ဒီနှစ်အတွက်ရေပန်းအစားဆုံးစလုံးကိုရွေးချယ်လိုက်တာမှာမှန်မှန်တဲ့အချက်လက် misinformation ဆိုတဲ့စကားလုံးကိုရွေးချယ်လိုက်ပါတယ်။2018ခုနှစ်အတွက်ရေပန်းအစားဆုံးစကားလုံးကိုရွေးချယ်ဆုံးဖြတ်တဲ့ဘာသာဗေဒပညာရှင် Michelle Quinn ကမေးမြန်းတင်ဆက်ထားတာကိုနန်းလောင်ကပြပြပေးပါလိမ့်မယ်
။ online အပိဒံ dictionary.com ကဘာသာဗေဒပညာရှင် James Solomon ဟာနှစ်စဉ်နှစ်တိုင်းရေပန်းစားတဲ့စကားလုံးတစ်လုံးကိုရွေးချယ်ရပါတယ်။2018ခုနှစ်အတွက်စကားလုံးကတော့ misinformation မှန်မှန်တဲ့အချက်အလက်ဆိုတဲ့စကားလုံးဖြစ်ပါတယ်။Jane Solomon ကရွေးချယ်ရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါရစေ
။ We saw in our trending data that there were a lot of words
and media အချက်အလက်တွေနဲ့ပတ်သက်တဲ့စကားလုံးတွေကိုလူတွေကရှာကြတာကိုကျမတို့ရဲ့အချက်အလက်တွေအရသိရတဲ့အတွက် misinformation ဆိုတဲ့စကားလုံးကိုရွေးချယ်ဖို့ဖြစ်လာရတာပါ
။ Facebook တီထောင်သူ Mark Zuckerberg ကတစ်ချိန်ကအခုလိုပြောခဲ့ပူပါရစေ
။ It's not enough to just give people a voice.We need to make sure that people aren't using it to harm other people.
လူတွေရဲ့ပြောခွင့်ဆိုခွင့်တွေဖွင့်ပေးလိုက်ရုံနဲ့မလွန်လောက်ပါဘူး။အဲ့လိုပြောခွင့်ဆိုခွင့်ရလိုက်တာဟာလူတွေကိုနစ်နာစေတာမျိုးမမှန်သတင်းအချက်လက်တွေဖြန့်ဝေတာမျိုးဖြစ်မသွားအောင်အသေးအချာလုပ်ဖို့တော့လိုပါတယ်
။ Misinformation ဆိုတာစကားလုံးအဟောင်းတစ်လုံးဖြစ်ပေမဲ့ဒီနှစ်ထဲမှာတွနေကြကြပြန်ပြီးတော့အသုံးပြုလာကြပါတယ်။လူမှုကွန်ရက်တွေကလည်းမမှန်သတင်းအချက်လက်တွေဘလို့ပြန့်နှံ့နေတယ်လဲဆိုတာနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်တက်ရောက်မှုရှိစေမဲ့လူတွေရဲ့စိတ်ခံစားချက်တွေစိတ်လှုပ်ရှားမှုတွေနိုးကြလောင်အပြင်စိတ်စဝေစဝါဖြစ်သွားအောင်လူမှုကွန်ရက်တွေကလည်းလုံနေတဲ့အနေအထားတွေဖြစ်နေတာကြောင့်လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့လူမှုရဲ့ PR တွေနဲ့လည်းရင်ဆိုင်နေရတာပါ misinformation နဲ့ disinformation ဆိုတဲ့စကားလုံးတွေကို dictionary.com မှာအထူးအလေးပေးရှင်းပြထားပါတယ်
misinformation is false information that is spread whether or not
misinformation ဆိုတဲ့စကားလုံးကတော့တမင်သက်သက်နားလည်မှုလွဲမအောင်သတင်းမှားတွေကိုဖြန့်တာပါ disinformation ဆိုတာကတော့မှန်မှန်တဲ့သတင်းဖြစ်ပေမဲ့တမင်သက်သက်ဖြန့်တာမဟုတ်ပါဘူ
းနှစ်တစ်နှစ်ရဲ့ရေးပန်းစားတဲ့စကားလုံးကို dictionary.com ကရွေးချယ်ရတာဟာသူနဲ့ပတ်သက်ပြီးတော့တကူကူလို့အောင်တိုက်တွန်းတောင်းဆိုလိုက်တာလည်းဖြစ်ပါတယ်James Solomon ကအခုလိုဆက်ပြီးတော့ရှင်းပြပါတ
ယ် We felt that misinformation is more of a word of self-reflection than disinformation.
Misinformation ဆိုတဲ့စကားလုံးထဲမှာတင်သူ့ဘာသာအဓိပ္ပာယ်ထွက်နေတယ်လို့ကျမတို့ခံစားမိပါတယ်။ဒီလိုမမှန်သတင်းအချက်လက်တွေရပ်တန့်သွားအောင်ကျမတို့လုံနိုင်တာကတော့အဲ့ဒီမမှန်သတင်းအချက်လက်တွေရပ်ပစ်တာဒါမှမဟုတ်မမှန်သတင်းတွေကိုထိန်းချုပ်ဟန့်တားတာမျိုးဖြစ်ပါတယ်
။ Misinformation ဆိုတဲ့စကားလုံးကို dictionary.com မှာမိမောင်းထုတ်ပြလိုက်ခြင်းအပြင်မိခွန်ထုတ်เสียဖြစ်နေတဲ့သတင်းအချက်အလက်တွေကိုပြန်ပြီးတော့ဖြန့်ဝေတော့မယ်ဆိုရင်လူတွေနှစ်ခါပြန်စဉ်းစားလာကြဖို့မျှော်လင့်ပါတယ်လို့ dictionary.com တာဝန်ရှိသူတွေကပြောပါတယ်ရှင
်ဘောရှိမှာပြရခိုင်ဒေသကလွယ်လို့စစ်စင်ရေးနေမိအသီးသီးကဆေးလှူရှာမှုတွေအားလုံးကိုလီလာကြရပ်ဆိုင်ပေးမယ်လို့မြန်မာစစ်တပ်ကကြေညာခဲ့ပါတယ်ဒီကြေညာမှုဟာအစိုးရရဲ့ညီညာရေးကြိုးပမ်းမှုတွေအတွက်အထောက်ပံ့ဖြစ်စေမလားဒါမှမဟုတ်စစ်တပ်ဟာအစိုးရဩဇာအောင်မရှိဘူးဆိုရဲတိကျအင်အားစုသဘောတည်ရောက်နေတာမို့ညီညာရေးမှာအစိုးရတက်မြန်မာစစ်တပ်ရဲ့အရေးပါမှုကပိုပြီးတော့ပေါ်လွင်စေလားလာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပအဝင်ဆွေးနွေးမြင်ရလူသူတွေ VOA ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်တရားလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလဲရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932323554ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင့်မြတ်တဲ့သူတွေကိုကျေးဇူးပါတယ်ခင်ဗျာ
။ဒေါက်တာ ရှိနေနေမနက်ဖြန်အင်ကာနီညအထိုင်းလိုင်းလိုင်းစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ခုတစ်ခါမှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံဘက်ကယူနန်ပြည်နယ်ကိုဖျက်ပြီးတော့တရုတ်မြန်မာစီးပွားရေးဇင်းကြံတိစောက်ဖို့နှစ်နိုင်ငံသဘောတူညီချက်ရထားတာမှာကနဦးခန့်မှန်းချက်တွေကကဏ္ဍစုံပါဝင်မဲ့ဒီစီမံကိန်းအတွက်အမေရိကန်ဒေါ်လာ1ဘီလီယံကုန်ကြမယ်လို့ဆိုထားပါတယ်အဓိကအားဖြင့်လမ်းပတ်ဆက်သွယ်ရေးနေစစ်ဒေသစီးပွားရေးဇုံတွေနဲ့ဒီဇင်းကြံလမ်းကြောင်းပေါ်မှာရှိနေတဲ့မြို့တွေကိုတိုးချစ်တိစောက်မှာပါဝင်စီမံကိန်းပေါင်း24ခုပါဝင်မှာလည်းဖြစ်ပါတယ်စီမံကိန်းအတွက်ငွေကြေးအများစုကိုတရုတ်နိုင်ငံကချီးယူရမှာဖြစ်တာကြောင့်အတိုးနှုန်းဘလောက်ပေးရမလဲဆိုတဲ့အပေါ်မှာစိုးရိမ်မှုတွေရှိနေပြီမဲ့လဲမြန်မာဆိုရတာဝန်ရှိသူတွေကတော့အ ਨੇ ဆုံးအတိုးနှုန်းနဲ့ချီးနိုင်မယ်ဆိုပြီးတော့ပြောဆိုထားပါတယ်တရုတ်နဲ့မြန်မာကြားလက်ရှိလှုပ်ဆောင်နေတဲ့စီးပွားရေးစီမံကိန်းတွေအပေါ်ဘလောက်ထိစိုးရိမ်မှုတွေရှိနေတယ်လဲဆိုတာကိုတော့စီးပွားရေးပညာရှင်ဦးကန်ထွန်းကဆက်သွယ်ပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုစော်ဝင်းလိုင်ကတင်ဆက်ထားပါတယ်ရှင်
ဒီနာကိုဖြတ်ပြီးတော့သူတို့တရုတ်မြန်မာစီးပွားရေးစင်ညာစောက်ကြမယ်ပေါ့ဆိုတော့စောက်ကြတဲ့နေရာမှာကုန်ကြငွေကတော့ကနဦးအဆင့်လုံးမဲ့ဥစ္စာရင်းပဲသူကဟိုအမေရိကန်ဒေါ်လာ1ဘီလီယံကုန်ကြမယ်ခန့်မှန်းထားတယ်ပြမပြချီးရမှာပေါ့နော်တရုတ်ရှိရ
ဟုတ်ကဲ့
ဆိုတော့တိုင်းပြည်စီးပွားဖွံ့ဖြိုးဖို့အတွက်စီမံကိန်းလုပ်တာတော့မှန်နေဟိုမြန်မာနိုင်ငံကစီးပွားဖွံ့ဖြိုးဖို့အတွက်အများကြီးလိုအပ်နေတဲ့အတွက်အခုလိုမျိုးလုပ်တဲ့ project ကတော့မှန်နေပေါ့နော်ဒါပေမဲ့
ဟုတ်ကဲ့
ဟိုငွေချိတဲ့နေရာမှာအခုအများစုကဆွေးရနေတာတရုတ်ကလုပ်ခဲ့တဲ့တခြားနိုင်ငံတွေရင်းနှီးမြှုပ်နှံမှုတွေကိုဥပမာယူပြီးပြောနေတာတော်တော်လေးနစ်နာကြတာပေါ့နော်အင်ရှင်နိုင်ငံတွေကဆိုတော့မြန်မာနိုင်ငံကရောနစ်နာနိုင်စရာမရှိဘူးလားဟု
တ်တယ်မှာစီးပွားရေးလုပ်မယ်ဆိုရင်အဓိကလိုအပ်တာကတော့လေအကျိုးအမြတ်ကိုတွေ့ရမယ်လေမကြာသေးခင်ကပဲလွှတ်တော်ကပေချလိုက်တယ်ပြင်တက်ကချင်းွေတကူဒါသိပြီးတော့လွှတ်တော်ကလောက်တာသိမှန်ပါလားဆိုတော့ဘာကြောင့်လဲဆိုတော့စီးပွားရေး project တကူကောင်းတဲ့ form ဆိုရင်ကျွန်တော်တို့အမြင်လေးလာမှာတော့အကျိုးအမြတ်ကိုလေးလာတက်ကတံမိုးတွေဘယ်လောက်ကြမလဲတစ်ဖက်ကအမြတ်အကျိုးတွေကဘာတွေရှိမလဲအဲ့ဒါကိုပုံမှန်လေးလေးပြချပြီးတော့ဘယ်လိုမှ IRR rate လို့ခေါ်တယ် internal return rate ပေါ့လေအဲ့ဒါကိုတွေ့ရမယ်အဲ့ဒါfeasibility study ခေါ်ရပါလေအဲ့ဒါရှိရမယ်တိချက်ကနောက်တစ်ခုကဒီတရုတ်အထူးဖြင့်တရုတ်နဲ့ကတခြားနိုင်ငံတွေမှာလည်းကျွန်တော်တို့ဒီတရုတ်တိနည်းရလေဒီမှာတရုတ်နိုင်ငံမှာဆိုရင်ဟိုနော်တူရကီဝင်နဲ့မပေးနိုင်တော့အကုန်လုံးပြန်ပိန်းခါရတယ်အကုန်ကိုအိဆိုင်ကြီးပဲဖြစ်မယ်လေအဲ့တော့ဟိုချီးပြီးတော့စီးပွားရေးဥပဒေအဓိကထားပြီးတော့နောက်မှဖြစ်လာမဲ့ဂွင်းဆက်ဆိုးရုံမှုတွေအစ်စ်တွေကိုတိကျတိပြီးမှဆုံးဖြတ်တင်တယ်လို့ကျွန်တော်ယူဆပါတယ်။နောက်နိုင်ငံအနေနဲ့ကြည့်ရတယ်ကျွန်တော်လည်းဟိုတိပြီးတော့ဟိုမယုံတဲ့သဘောပေါ့လေ။မတွန့်ပြောရမဆိုရင်ဒီတရုတ်နဲ့လုပ်တဲ့ဟာတွေကဖွက်ဖဲတွေရှိတဲ့သဘော။အဲ့တော့အဲ့ဒါတွေပုံပွင့်မနေနေသုံးတာပြည်သူလူထုကိုခြားပြပြီးတော့မှဟိုလွှတ်တော်တွေဘာတွေမှဆွေးနွေးခိုင်းပြီးတော့မှတကယ်နိုင်ငံအတွက်အကျိုးရှိတယ်ဆိုမှလုပ်တင်တယ်လို့ကျွန်တော်မြင်ပါတယ
်။တရုတ်မြန်မာစီးပွားရေးစင်ကြံလုံးမဲ့ကိစ္စအတန်းစထွက်ခရေကဟိုဝေဖန်ထောက်ပြကြတာရှိတယ်ပေါ့နော်အစိုးရကိုအဲ့လိုမျိုးပေါ့နိုင်ငံတကာဥပမာတွေယူပြီးတော့ကိုအရှင်နိုင်ငံတွေရည်ရှိမှာနှစ်နာနိုင်နေပေါ့ဒီ project တွေလုပ်ပြီဆိုလို့ရှိရင်လည်းအားလုံးမဟုတ်တော့အားလုံးနိဗာကတဘွားတရုတ်ရှိရပဲယူကြရမှာဟိုနီးပညာကောဟိုဒီအတွက်ရင်းနှီးမြှုပ်နှံငွေကောနောက်ပြီးတော့ကျွမ်းကျင်လှုပ်သားကောတရုတ်ကအကုန်သူ့လူနဲ့သူပဲလှုပ်တာဆိုတော့ဗမာပြည်ကဟိုโอ้บ่อสมากระเดะกูอ่ะตัวโหโคชิอ่ะลูกตาดิอลุยะแม้เฉยเนี่ยแหละเน้เด๋เลยอขวัญละเน้เด๋แล้วพี่รออทุทะเพ่นซุยเองนี่จ้ะอโตนงบ่เนาะดิอโตนงหาอะยั้นหมิ่นมาแม้ဆိုပြီးတော့ซุยเองนี่จ้ะတော့မြန်မာအစိုးရဘက်ကတုံ့ပြန်တာတော့ဒါသူတို့ကဒါအโตนงအနေဆုံးနဲ့လုပ်မယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကလည်းဘယ်လောက်ထိနေမလဲဘယ်လောက်ထိကျွန်တော်စောစောဟာဆရာဥက္ကန့်ထွန်းပြောသလို 3R ဘယ်လောက်ထိဖြစ်တယ်လဲဆိုတာကျွန်တော်တို့မသိတော့တော်တော်လေးစဉ်းစားစရာရှိနေတာပေါ့เนาะซุยเองစရာရှိနေတာ
ဟုတ်ကဲ့ဒါပေါ့ဆိုရင်ပင်တော့လေဘာလို့ဆိုလှုပ်တော့မဆိုဘာလို့ဟာလာဒါတွေကိုအကုန်ချမပြလဲဟိုကန်းနန်းနေဆိုတဲ့ကဒီစစ်ကန်းကြီးအကုန်လုံးကိုချပြရမယ်အတုံးလုံးဘလောက်ဘလောက်လို့ဆိုတာမချပြပဲမဲ့လှုပ်မယ်ဆိုတာပဲဟိုလည်းမထိတ်ပိုင်းမှာအတင်းသဘောတူမှုယူပြီးတော့ခြေပြီးတုတ်ပြီးမှလှုပ်တယ်ဆိုရင်တိုင်းကြီးနဲ့နာမှာပဲခင်ဗျာဒါတွေကပွင့်နေညင်သားမှော်လေဘာလို့လို့တိုင်းကြီးကြိုးရှိဖို့ဆိုနောက်ခုနိုင်ငံနေနေကျွန်တော်ဟိုအဲ့ဒီတော့စိုးရိမ်နေတယ်ဒီပြီးတဲ့နိုင်ငံတွေနှောင်ကျိုးကင်းတဲ့စီးပွားရေးမျိုးချင်းမျိုးသာဖြစ်တဲ့နယ်လို့ကျွန်တော်မြင်ပါတယ် သူ့နိုင်ငံမှာဟိုလေဥပမာကျွန်တော်ဒေတာမြန် ARE ကိုမြစ်ဆုံစီမံကိန်းတို့ဘာလို့ဆိုအကုန်ရပ်လိုက်တာဒါမှန်တယ်လေသူ့နိုင်ငံရဲ့တဘာဝပစ္စည်းတွေမပျက်စီးအောင်ကျွန်တော်နိုင်ငံမှာလာပြီးတော့ဒီမှာဟိုလေနေချက်ပြီးတော့ပေါ့စီးပွားရေးကိုလာပြီးတော့အမြတ်ထောက်တာမျိုးဆိုရင်ကိုယ်နိုင်ငံနှခါမီးနှခါနာဖြစ်မယ်တရားစာတာတွေဆုံးရှုံးမယ်တိုင်းပြည်ရဲ့ပစ္စည်းမယ်တကယ်အကျိုးမြတ်တယ်မရဘူးသူတို့ပဲအကျိုးမြတ်ရပ
ါဗမာပြည်အနေနဲ့တရုတ်နိုင်ငံနဲ့တည်းမဲ့ဥပမာယူစရာတွေအများကြီးရှိတယ်အခုဆရာဦးခန့်တော်ပြောသလိုမြစ်ဆုံဆဲကိစ္စဆိုလို့ရှိရင်မြန်မာပြည်ကအရန်ကိုနစ်နာတယ်ဆိုတာကိုနောက်ပိုင်းကျမှသိလာတဲ့အတွက်ဒီဟာကြီးကိုရဆိုင်ပြလိုက်ရတဲ့အနေအထားရှိတယ်အခုကြောက်ဖြူရင်းနဲ့စီမံကိန်းကိစ္စမှာလည်းဟိုမြန်မာနိုင်ငံကဟိုပါဝင်မှုအချိုးအစားအရန်နဲ့တဲ့အတွက်80ဟို80 20လောက်ဖြစ်နေတော့အခါကျတော့အခုပြန်ပြီးတော့ negotiate ဟိုပါပြန်ဆွေးနွေးညှိနှိုင်းတာတော့မှ30 80ပြီ
30
ပဲအဲ30 80ပဲဖြစ်သွားတယ်အဲ့လောက်ပဲကိုကရတယ်ဆိုတော့အခုလိုမျိုးထပ်ပြီးတော့စီမံချက်တွေထပ်လုပ်မယ်ဆိုရင်ကိုယ့်ဘက်ကထပ်နေတာဘိုးပဲရှိတဲ့ဥစ္စာကိုအဲ့ဒီဥပမာတွေနမူနာတွေကိုမယူဘဲနဲ့သင်ခန်းစာတွေကိုမယူဘဲနဲ့ဆက်လုပ်နေတာဟာဟိုပါပေါ့နော်တော်တော်လေးများဟိုပါတာဝန်ရှိတဲ့သူတွေကတာဝန်မဲ့ရများရောက်နေသလား
အဲမဲ့ပါတော့ဟုတ်တော့ဘာမစိုးနိုင်ငံကောင်းဆောင်အမေစုကိုပဲအာကိုပြီးကျန်တဲ့လူတွေကကိုတာဝန်ကိုမကြေကြဘူးလားတိုင်းပြည်ကိုအတွက်ကိုစိတ်နှမထားကြဘူးလားလို့စိတ်ထဲမှာဖြစ်ပါတယ်ဆိုတော့အမေစုအကုန်လုံးကပြည့်ရလားလို့တော့ကျွန်တော်ကတခါကတန်လေးရရှိတယ်လေအောက်ကနေခြေပြီးတုပ်ပြီးလှုပ်ပြီးတော့မှတိုင်းပြည်ကိုရောင်းစားတာမျိုးမဖြစ်တဲ့မှာ
ဟုတ်ကဲ့ဟိုကောင်းဆောင်တယောက်တည်းကအကုန်လုံးတည်တယ်ဆိုတာကတော့ခဲရင်တာပေါ့နော်အောက်ကအောက်ချေကနေပြီးတော့သူတို့ဟိုအသေးစိတ်အချက်လက်တွေကုန်ကြမဲ့စည်းတွေဒီ calculation တွေပေါ့သူတို့ကတင်ပြအမှန်မှန်ကန်ကန်တင်ပြမယ်ဆိုရင်တော့ဟိုနှုတ်နှစ်ဖက်အကျိုးရှိအောင်ဆွေးနွေးညှိနှိုင်းတဲ့နေရာမှာစဉ်းစားလို့ရတာပေါ့နော်အခုဖြစ်နေတာကဟိုမြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားအရလည်းတော်တော်လေးဂျင်းတဲ့ကြက်ထဲရောက်တယ်လို့ဖြစ်နေတာဟိုအနောက်အစုနိုင်ငံတွေကဟိုပေါ့ဒီမြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအနေအထားတွေရခိုင်ကိစ္စတို့ဘာတို့ကအခြေခံပြီးတော့သူကဟိုဟိုပိတ်ဆို့အရေးယူမှုတွေဖိအားပေးတာတွေကများနေတော့အနောက်အုပ်စုနဲ့တဖြည်းဖြည်းကင်းကွာလာပြီးတော့အရှိတ်နဲ့ပို့ပြီးတော့ပေါင်းလာတယ်အထူးသဖြင့်ဟိုမြန်မာအခက်တရုတ်အချက်လိုမျို
း
မြန်မာအခက်တရုတ်အချက်လိုများဖြစ်လာသလား
ဟုတ်ကဲ့အဲ့လိုအကွက်မျိုးဖြစ်သွားတယ်လေသူတို့ကအဲ့သူတို့ကအခွင့်ကောင်းကိုယူပြီးတော့ရသမျှအများထုတ်မှာလေခင်ဗျအဲ့ဒါကိုကျွန်တော်နိုင်ငံတောင်းယူတဲ့ပုဂ္ဂိုလ်ဒီဒီရတတိရင်းနဲ့ငါတို့တိုင်းပြည်အတွက်ကောင်းမှလုပ်မယ်ဆိုရင်စိတ်ပြီးတော့တတိထားဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။မျက်စိမိတ်ပြီးတော့ဒါလည်းဟိုအရှိအနောက်နိုင်ငံပြစ်ပယ်လို့ငါတို့ရတာယူမယ်ဆိုတာမှမဖြစ်သေးမယ်နဲ့ကျွန်တော်ကြံပေးချင်တာတော့ကြောက်ကြောက်သားသားကျွန်တော်ရဆိုရင်ရပ်ပြစ်မယ်လေ။ရပ်ပြစ်ပြီးတော့ကိုယ်နိုင်ငံကောင်းတဲ့ဟာကိုပဲကိုလုပ်မယ်။ဘာမှအားနာစရာမလိုဘူး။တောင်းယူတဲ့လူတွေကနောင်လုပ်မဲ့ project တွေမှာကိုယ်နိုင်ငံအတွက်ဥစားပြီးလုတ်တင်လည်းဒီကျွန်တော်ပြင်ပါတာ
ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ blogger ပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ် Facebook သုံးဆွဲသူတွေရဲ့ချက်လက်တွေကို Facebook company ကစီးပွားဘက်နည်းပညာလုပ်ငန်းကြီးတွေကိုရယူအသုံးပြုခွင့်ပေးခဲ့တယ်ဆိုပြီးတော့ New York Times သတင်းစာမှာရေးသားခဲ့ပါတယ်။ဒီပြည်တာကုမ္ပဏီဝန်ထမ်းဟောင်းတွေကုမ္ပဏီတွင်းမှတ်တမ်းတွေကိုအခြေခံပြီးတော့သတင်းဖော်ပြခဲ့တာပါ။အချက်အလက်တွေကိုကုန်ပစ္စည်းတွေကုန်သွယ်တယ်လို့မျိုးမျှဝေခဲ့တယ်ဆိုတာနဲ့ပတ်သက်လို့မဆုမြမုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင
်။2018ကတော့နှစ်စာရဲကနေပြီးတော့ online ပေါ်ကအချက်အလက်တွေမလုံးကျုံဘူးဆိုတဲ့သတင်းတွေနဲ့ဆက်လိုက်တာ။အခုနှစ်ကုန်တော့မယ့်အထိလဲ data လုံခြုံရေးပြဿနာတွေကပြောစရာဖြစ်နေတော့ကိုသားညုံဦးရေ
ဟုတ်ပါဗျာကိုရေးအချက်လက်တွေခိုးခါပြန်ပြီးကိုမသိအောင်တုံးချခါပြန်ပြီးဆိုတဲ့သတင်းတွေကဒီတစ်နှစ်လုံးကိုခဏခဏတွေ့နေရတယ်မဆွေမြမွန်ရေ
အခုလဲ Facebook က Facebook တုံးတဲ့သူတွေရဲ့အချက်အလက်တွေကိုသူနဲ့စီးပွားဘက်ကမ္ဘာအကြီးဆုံးနည်းပညာလုပ်ငန်းကြီးတွေနဲ့မျှဝေတယ်လို့ New York Times သတင်းစာကြီးမှာဒီဇင်ဘာ18ရက်နေ့ကအသေးစိတ်ဖော်ပြခဲ့တယ်လေကုမ္ပဏီတွေမှတ်တမ်းတွေအရဒီ Microsoft, Amazon, Netflix, Spotify တို့လိုနည်းပညာလုပ်ငန်းကြီးတွေကို Facebook တုံးတဲ့သူတွေရဲ့အချက်အလက်တွေကြဲကြဲပြန့်ပြန့်ရယူအသုံးချခွင့်ပြုထားတယ်လို့သတင်းစာကြီးကရေးပါတယ်အဲ့ဒီထဲမှာဒီ Russia က Yandex ဆိုတဲ့အချက်အလက်ရှာပေးတဲ့ website တောင်ပါပါတယ်သူတို့ရယူမျှဝေပါတယ်လို့ Facebook ကအသိပေးထားတာထက်အများကြီးကြော်လွန်ပြီးတော့ဒီ Facebook သုံးသူတွေရဲ့အကြောင်းအချက်တွေကိုပေးတာလို့ဆိုရယ် ဘလောက်တောင်လဲဆိုရင်တချို့ကဒီ Facebook သုံးတဲ့သူအချင်းချင်းကြားမှသာပေးပို့တဲ့စာတွေကိုဝင်ဖတ်ရုံနဲ့မဟုတ်ဘူးဖြတ်ပစ်တာမျိုးအထိလုပ်တယ်တဲ့။နောက် Facebook သုံးတဲ့သူတွေမသိအောင်လို့သူတို့ရဲ့မိတ်ဆွေစီးရင်တဲ့ကလူတွေရဲ့အချက်အလက်တွေအထိတောင်မှဝင်ယူတယ်လို့ New York Times သတင်းထဲမှာရေးထားပါတယ်
။အဲ့ဒါက2015လေးပြီးတော့2019အထိဖြစ်ခဲ့တာ။တချို့ဆိုရင်ဒီကနေ့အထိရှိနေတယ်လို့ဆိုရပြော့။ Online ပေါ်မှာအချက်လက်တွေရှာပြီးတဲ့ Microsoft ရဲ့ Bing ဆိုရင်Facebook သုံးသူအားလုံးရဲ့ friend name စင်းကိုဝင်ကြည့်နိုင်အောင်လို့ Facebook ကခွင့်ပြုခဲ့တာတဲ့ Spotify, Netflix နဲ့ Canada က Royal Bank of Canada Bank ဆိုလို့ရှိရင် Facebook သုံးတဲ့သူအချင်းချင်းကြားတီးသန့်အပြန်အလှန်ရေးပို့ကြတဲ့စာတွေကိုဖတ်နိုင်တယ်ဝင်ရေးနိုင်တယ်ဒါတွေမကောက်ရေးထားတာတွေကိုတော့မှဖြတ်တောင်ဖြတ်တယ်လို့ဆိုပါတယ် Amazon, Microsoft နဲ့ Sony ကုမ္ပဏီကြီးတွေကလည်း Facebook သုံးသူတွေရဲ့ပုံကူရေးအချက်လက်တွေကိုသူရဲ့မိတ်ဆွေတငယ်ချင်းတွေကတဆင့်ရယူရဲတဲ့
ပေါ်ဆိုတာကကိုယ့်ရဲ့အချက်အလက်တွေကိုမျှဝေလို့မရအောင်လုပ်ထားတဲ့သူတွေရဲ့ဆက်သွယ်နိုင်မဲ့ဖုန်းနံပါတ်တို့လိပ်စာတို့အပြင်ဘယ်နှစ်ဘာလုပ်ဖို့ရှိတယ်ဆိုပြီးမှတ်ထားတာတွေကိုတော့မှ Apple ကုမ္ပဏီကဝင်ကြည့်လို့ရအောင်လို့ Facebook ကခွင့်ပေးခဲ့တာဆိုပဲအခုလိုမျိုးဒီ Facebook တုံးသူတန်းတဲ့ချီရဲ့အချက်အလက်တွေကိုအဲ့ဒီနည်းပညာလုပ်ငန်းကြီးတွေက application တွေဖန်တီးပြီးတော့လာတိုင်းရယူတယ်လို့အသေးစိတ်ကိုသတင်းထဲမှာပြောထားတယ်ရှင
်နည်းပညာကုမ္ပဏီကြီးတွေကသူရဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိုကြော်ညာနိုင်ရောင်းနိုင်အောင်လို့အခုလိုမျိုးအချက်အလက်တွေစုဆောင်းကြတာပါခုလိုခွင့်ပြုတဲ့အတွက် Facebook ဘက်ကကြော်ညာဝင်ငွေတိုးတယ်လေ။ဒါကြောင့်မလို့လူတွေရဲ့ကိုယ်ရဲ့ချက်လက်တွေက Digital Kit မှာတော့တန်ဖိုးအရှိဆုံးကုန်ပစ္စည်းတွေလို့ New York Times သတင်းစာကြီးကဖော်ပြပါတယ်။ American ကအကြီးဆုံးနည်းပညာကုမ္ပဏီကြီးတွေကြားမှာကုန်ပစ္စည်းတွေအပြန်အလှန်ကုန်သွယ်တယ်လို့မျိုးအကြီးကျယ်လုပ်နေကြတယ်လို့ရေးတယ်မဆွမြတ်မော
။ Facebook ရဲ့ Data လုံခြုံရေးပြဿနာတွေကအခုတစ်နှစ်လုံးမရိုးအောင်ကြားနေရတာ။ Match လာတဲ့ကဒီ Cambridge Analytica ကုမ္ပဏီက Facebook သုံးတဲ့သူတန်းတဲ့ချီရဲ့ Data တွေကိုခိုးယူအသုံးချတယ်ဆိုတဲ့ပြဿနာလူသိရှင်ကြားထွက်လာခဲ့တာမလား။အဲ့ဒီပြဿနာကြောင့် Mark Zuckerberg ကိုယ်တိုင် American နဲ့ EU လွှတ်တော်တွေမှာတွားရောက်ဖြေရှင်းထွက်ဆိုခဲ့ရသေးတယ်။ Facebook သုံးသူတွေရဲ့ယုံကြည်မှုပြက်စီခဲ့တယ်လို့လည်းဝန်ခံခဲ့ရတယ်။နောက်ပိုင်းမှာတော့ဒီ Facebook ပေါ်မှာကိုယ့်ရဲ့အချက်အလက်လုံခြုံရေးအတွက်ကိုသုံးသူတွေကအပြည့်အဝထိန်းချုပ်နိုင်ပါတယ်လို့အာမခံခဲ့တာပဲ။ဒါပေမဲ့အခု New York Times သတင်းစာကြီးထဲမှာရေးထားပုံအရဆိုရင်တော့မှန်မှန်တယ်လို့ဖြစ်နေတယ်
။ Facebook ကုမ္ပဏီမှာအလုပ်လုပ်ခဲ့ဘူးတဲ့ဝန်ဟောင်းတွေမိဖက်ကုမ္ပဏီတွေကဝန်ဟောင်းတွေစုစုပေါင်း50ကိုမင်းများစုံစမ်းချက်တွေအရရောကုမ္ပဏီတွင်းမှတ်တမ်းတွေရပါဆိုရင်တော့ data လုံခြုံရေးဆိုင်ရာအကာအကွယ်ရေးကြားကတချို့နည်းပညာကုမ္ပဏီကြီးတွေကိုအချက်လက်တွေရယူခွင့်ပေးထားတာတွေ့ရတယ်လို့ New York Times သတင်းစာကတော့အခိုင်အမာပြောတာပဲ
Facebook နဲ့သဘောတူပြီးတော့အချက်လက်တွေမျှဝေအသုံးချနေတာကုမ္ပဏီပေါင်း150ကျော်တဲ့အများစုကတော့နည်းပညာကုမ္ပဏီကြီးတွေပေါ့ဒီအပြင်ဒီ online ဈေးဆိုင်တွေဖျော်ဖြေရေး website တွေမော်တော်ကားလုပ်ငန်းကြီးတွေသတင်းမီဒီယာလုပ်ငန်းကြီးတွေတောင်ပါပါတယ
် American မှာလူမှုကွန်ရက်တွေနဲ့ပတ်သက်လို့ဥပဒေတွေပြဋ္ဌာန်းချက်တွေက EU နိုင်ငံတွေလောက်မတင်ကြပါဘူးconsumer privacy law ဆိုတာမျိုးဥပဒေမရှိဘူးဆိုတော့လူတွေရဲ့အချက်လက်တွေကိုအလွယ်သုံးစားမလုပ်သေး၍ကုမ္ပဏီတွေအနေနဲ့လွတ်လွတ်လပ်လပ်အမြောက်ထုတ်လို့ရနေတယ်ဆိုတာကိုလည်း New York Times ကထောက်ပြထားပါတယ်
။ဘယ်သူကဘလို့ကုန်ပစ္စည်းမျိုးတွေကြိုက်တတ်တယ်လဲဆိုတာကိုသူတို့သွားကြည့်တဲ့ website တွေ click လုပ်ပြီးတော့ဖွင့်ကြည့်တဲ့စာမျက်နှာတွေကို online ပေါ်မှာခြေရာကောက်ပြီးတော့မှကုမ္ပဏီတွေကသူတို့ပစ္စည်းကြိုက်တတ်မဲ့လူတွေကိုပိတ်မှတ်ထားကြော်ညာတွေဖော်ပြကြတာလေ။တိတ်ကိုအကျိုးမြန်များပါတယ်။
မြန်မာနိုင်ငံကလည်း Facebook ကိုခုံဝင်ဝင်သုံးတဲ့နိုင်ငံတစ်ခုဆိုတော့သုံးဆွဲသူတွေအနေနဲ့ကိုယ့်ရဲ့အချက်လက်တွေလုံခြုံရေးကိုလစ်လျူမရှုသင့်ဘူးလို့ထင်ပါတယ်။ကြောင့်ရင်သူတွေအကြံပေးတဲ့အတိုင်းဆိုရင်တော့အနည်းဆုံးတော့ကိုယ်သုံးတဲ့လူမှုကွန်ရက်မှာ privacy setting ကိုဖတ်ကြည့်ပြီးတော့ကိုယ်ဘယ်ဟာကိုခွင့်ပြုမယ်ခွင့်မပြုဘူးဆိုတာလုတ်ထားသင့်တယ်ဗျ
။တချို့ကကြတော့ကိုယ်မှာဘာမှဖုံးထားစရာမရှိဘူး။ဒါမျိုးတွေလုတ်ဖို့မလိုဘူးလို့ထင်ကောင်းထင်ပါလိမ့်မယ်။ဒါပေမဲ့လုံခြုံရေးအတွက်ကြိုတင်ကာကွယ်တာကတော့အကောင်းဆုံးပါ။ data လုံခြုံရေးကိုဂရုတစိုက်ကာကွယ်ခြင်းတွေအတက်လဲနှီးတွေပြတော့များများရှိပါတယ်။ဥပမာတချို့ဆိုရင်ဒီလုံခြုံရေးအတွက်ကိုအကာအကွယ်ပေးထားတဲ့ web browser တွေကိုသုံးတာမျိုးပါ Apple ရဲ့ Safari browser တို့ Firefox ရဲ့ဒီနောက်ဆုံး update လုပ်ထားတဲ့ browser တို့ကစိတ်ချရတဲ့ထဲထဲမှာပါတယ်လို့လောလောဆယ်တော့သတ်မှတ်ခံထားရပါတယ်လုံခြုံရေးအဆင့်ပြင်ထားတဲ့ browser မျိုးဆိုလို့ရှိရင်ဒီကြော်ညာတွေပေါ်မလာအောင်တားပေးထားပါတယ်မြန်မာနိုင်ငံမှာအသုံးများတဲ့ browser တစ်ခုဖြစ်တဲ့ဒီ Google ရဲ့ Chrome browser ဆိုရင်သူ့ရဲ့ browser ပေါ်မှာဘယ်သူကဘယ်လို website တွေတဲကိုဝင်ကြည့်တတ်တယ်လဲဆိုတာကိုမှတ်ထားနိုင်တယ်ဆိုတာကိုလည်းသတိထားစေချင်ပါတယ်
လူတိုင်းလုံနိုင်တာတခုကကိုသုံးတဲ့ browser တွေထဲမှာ setting ထဲဝင်ကြည့်ပြီးတော့ third party cookies တွေကို disable လုပ်ထားလို့ရပါတယ်။ third party cookies တွေကဘာတွေလဲဆိုရင်တော့ကိုဝင်ကြည့်ပြတဲ့ website ပေါ်မှာရှိနေတဲ့တခြား website ရဲ့ cookies တွေပါ။ကိုရဲ့အချက်အလက်တွေကိုတခြား website တွေကရယူနေအောင်စုပေးထားတဲ့ tool တွေဖြစ်ပါတယ်။ cookies တွေကိုကြော်ညာသမားတွေကသုံးလို့ရှိတယ်ဆိုတော့အဲ့လိုပိတ်ထားလိုက်လို့ရှိရင်ကိုနဲ့ပတ်သက်တဲ့အချက်အလက်တွေကိုသူတို့လိုက်ကြည့်လို့မရတော့ဘူးပေါ့။
တယောက်နဲ့တယောက်အပြန်အလှန်ပို့တဲ့ message တွေလုံခြုံဖို့အတွက်လည်းလုံခြုံတဲ့ message app တွေကိုသုံးလို့ရပါတယ်။ကိုနဲ့ကိုစာပို့သူတွေရဲ့ကြားဖြတ်ပြီးတော့စာတွေဖတ်လို့မရအောင်လို့ encrypt လုပ်ပေးတဲ့ app တွေရှိပါတယ်။ပြောရမယ်ဆိုရင်တော့ဒီ Facebook Messenger ဆိုတာကလုံခြုံတဲ့အထက်မှာမပါဘူးလို့ကြွမ်းကျင်သူတွေကတော့ပြောတယ်ချင်း
။ စာရီကိုဂျာပြဖတ်လို့မရအောင်လို့ encrypt လုပ်ပြီးမထားတဲ့ပြင်ကိုဘာရီရေးထားလဲဆိုတာကိုတော့မှကျောင်းဝင်ဖတ်ပြီးတော့ကြော်ညာထည့်နိုင်အောင်လုပ်ထားတာတဲ့မဆွေမောင်က
လောလောဆယ်မှာ Apple ရဲ့ iMessage နဲ့ WhatsApp ကစိတ်ထားရတယ်လို့ပြောပါတယ်တကယ်တော့ WhatsApp ကလည်းဒီ Facebook ကပိုက်နာပါပြောရမယ်ဆိုရင်တော့ဒီနေ့ခေတ်မှာကို online တက်လိုက်ပြီးဆိုတာနဲ့တရားရာဂိုင်းနှုံးအပြည့်အဝမလုံခြုံနိုင်ဘူးဆိုတာကိုသတိထားတာအကောင်းဆုံးမှာဥပဒေဟာကွက်တွေရှိနေတဲ့၍စီးပွားရေးအကျိုးအမြတ်ရဖို့စ조사နေသူတွေကသူတို့အကျိုးအတွက်ကိုနဲ့ပတ်သက်တဲ့အချက်အလက်တွေရယူနိုင်အောင်လို့အမြဲ조사နေမှာပဲလို့လုံခြုံရေးသတိထားတာကတော့မမှားပါဘူးရှင်
မဆုမြင့်မွန်နဲ့ကိုသားညုံဦးတို့တင်ဆက်ပေးထားတဲ့ blog ရေးပြောသမျှအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒီတစ်ခါဒီတစ်ပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့ကဗျာဆရာဒေါက်တာလင်းစင်ရောင်ကဘာကိုယုံကြည်လဲဆိုတာကိုနားဆင်ကြမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါ။ကျွန်တော်ယုံကြည်အောင်ပြောရမယ်ဆိုရင်ဒီစာရေးဆရာကဗျာဆရာချစ်ဖို့ကတော့ငငယ်လေးကအိမ်မှာပေါ့။အရင်ရဲ့ကိုကိုစားပြီးတော့ဝင်လာတာကတော့အဖိုးရဲ့ဆောင်းချင်းပေါ့အဖိုးအိမ်ကိုသွားတဲ့ဟင်းငယ်ဆိုနေရာဒီကြောင့်ပင်အမေကအဖိုးအိမ်မှာနေရာဒီတုံးလာခါရတယ်အဖိုးအိမ်မှာနေနေတဲ့အဖိုးရဲ့ဆောင်းချင်းကိုရင်းနှောင်းနေပေါ့အဲ့ရနေမှာဒီနေ့တော့အဖိုးဆောင်းချင်းကဒီရှူဒေါင်းရဲ့ပထမဆရာစိမ့်ဆိုတဲ့ဆောင်းကိုရောင်းမှပြီးတော့ဖတ်မြင်ရနေစားပြီးတော့ကြပြရေးဖို့စာရေးဖို့ဝင်လာတာပေါ့နော်အဲ့ဒီတည်းကနေနောက်ပိုင်းတော့စာရေးကတ်တုန်းနဲ့ရုပ်ပြတယ်အမြင်ဖတ်ဖြစ်တယ်ကြပြာရေးဖို့အဲ့ဒီကျောင်းကတော့စာရေးဖို့ပဲဒီချက်မှရှိတာပေါ့ကြပြာရေးဖို့ကတော့နောက်ဒီကျောင်းပြီးတော့မှပဲကြပြာဖတ်ရင်းနဲ့ကြပြာရေးဖို့ဆိုတာဖြစ်လာတာပေါ့နောက်တစ်ခုကတော့ကျွန်တော်အခုလက်ရှိအတော်ဝန်ကြောင်းပြုနေတဲ့အခြေအောင်လို့ပေါ့နောက်တစ်ခုကတော့ဒီအခုလက်တော့အခုလက်ရှိကျွန်တော်လုံးနေတဲ့ဒီအခေအားလေးတွေနဲ့ဟိုအန်ဒီရဲ့ဖြည်းဖြည်းအပ်ပေါ့အဲ့တော့မှကျွန်တော်ခွဲပြီးဆွေးနွေးပါမယ်။ကြပြဆရာကပြကိုဘာလို့ယူလဲဆိုတော့ဒီကေကတော့စကားတော့ကြပြယူဖို့ကဟိုအိမ်မက်တာမမပူပါဘူး။ဒါနဲ့တကယ်ကြီးလိုက်ပြီးတဲ့အခါကျတော့ကြပြကဟိုမကြီးသေးနဲ့နေနိုင်တော့တဲ့အနေအထားတစ်ခုကြည့်ဆက်သွားတာပေါ့။အဓိကကတော့စိတ်ပါပဲ။အနောက်ကတခုခုကိုယူထုံးမိပြီဆိုလို့ရှိရင်အဲ့ဒါကိုဒီဘက်မှမှမြင်လုပ်ဖြစ်နေအချင်းရှိပါတယ်။အကပြာဆိုင်ကြီးတော့ကလည်းဒီဘက်ကပြာလေးကပြာနဲ့ပတ်သက်တဲ့ဒါစာအုပ်ဒီစာတမ်းလေးနေရာမကလိုက်ရှာပြီးအရင်ကပြာစာမျက်နှာပေါ်ရောက်လာပြီးတော့ကပြာကြီးလေးလိုပြောင်းဖြစ်လာတာပေါ့။နေရာပေါ်အနေနဲ့ကတော့ငငယ်ကလေးကလည်းဟိုဝါသနာတော့ပါတယ်အဲ့ညာလည်းတိုက်ကြုံတာလည်းပါတာပေါ့နော်အဲ့ဒီကုန်းနဲ့ပေါင်းပြီးတော့မှဆရာမဖြစ်လာတာပေါ့ဒါပေမဲ့တကယ်ဆရာမဖြစ်လာပြီးတဲ့အခါမှာကျတော့လည်းဒီအလုပ်ကိုလည်းချင်းမြင်မြင်လုပ်နေရတာပေါ့ဗျလူနာတွေသိကြရတာဒီနေ့ဒီနေ့လူနာတွေနဲ့နေရတခါလေကြရင်သိကြဆရာတွေပေါ့တခါလေကြလို့ရှိရင်မောပန်းနဲ့တမင်းတော့မစားနိုင်ရတဲ့အများကြီးရှိပါတယ်ဒါပေမဲ့ကိုလုပ်ပြလိုက်လို့လူနာတွေစက်တာသွားတယ်ကျင်းပြရတဲ့ဝန်တာပီတီချေရတော့ကျင်းပြ training နဲ့ဝန်တာပီတီချေရပါမယ်။နောက်တစ်ခုကတော့ဒီကျွန်တော်ဒီ2015လောက်မှာစပြီးတော့လုပ်ဖြစ်တဲ့ဒီအခရာလေးနဲ့ဆွေးပြတဲ့ visual art ပေါ့။ဟို amis visual art ပေါ့။အဲ့ဒါလေးကတော့အခုလက်တော်လည်းငယ်လုပ်ဖြစ်နေတဲ့အရာပေါ့နော်။အဓိကတော့တစ်ခုခုကိုတစ်ခုခုအမြင်ဆွေးပြင်းနေလုပ်နေလို့ရှိရင်တော့အလုံးဝအနာကသူကလည်းသူနောက်ကနေလိုက်လာမှာပါပဲ။ဘဝမှာကတော့လူဆိုတာကတော့တခုခုယုံကြည်ပြီးတခုခုအမြဲလုပ်နေတော့ကိုညှောလင်းထားရရင်တော့တနည်းကျရင်ဖြစ်လာမှာပါပဲ။လူဆိုတာကတော့ရှင်ရတာနဲ့တည်ရတာမှာတည်ရတာပို့ပြီးတော့လွယ်ပါတယ်။ရှင်ရတာခက်ခဲပါတယ်။ဒီခက်ခဲတဲ့လုပ်ဖို့မှပို့ပြီးတော့လုပ်ပြနိုင်လို့ရှိရင်တော့လူရှင်ရကြိုးနဲ့တလူကြောင့်ကြီးနေမိပါတယ်ပေါ့နော
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ ကျွန်တော်ပြန်ဆက်ပေးပါမယ်
ဒီအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များရှင်ဒီနေ့ Christmas အကြိုနေ့မှာသောတာရှင်တွေအတွက်တေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးကြပါတယ်။ Smashing Pumpkins တီဆိုထားတဲ့ Christmas Dance ရဲ့သချင်းကိုနားဆင်ကြအောင်ပါ sang go tora shin na to nit tet ja lai me lo myo lin ma ya shin view ga ni tin da ni nya bai season go set pi lo dai ya chong lin pi ni ba de akhu ro naw so ya myama na nai ngai da ga tin chi chok go mae si myet mon ga chin ja pi ba lai me
indonesia nai ngai sumatra ye let ja da phet da chat ma tsunami dan chang te song tu di kanit tin tin la ni ma 383 yaw shi twa bi lo tabawa be dan siman khan kwe tawin shi tu ri ga pyo ba de thikai dan ya ya tu 1400 than mane shi ni bi lo tia jaw le pyaw song ni ba de tsunami dan so so wa wa khan ga ya de ban dan khayain go tamara jodo wi go ဝီဒိုဒိုဒီကနေ့သွားရောက်ပြီးတော့ဆုံးရှုံးပျက်စီးမှုတွေကိုကြည့်ရှုပါတယ်။သေဆုံးဒဏ်ရာရသူတွေအတွက်အထူးစိတ်မကောင်းဖြစ်ရတယ်လို့သမ္မတကပြောကြားခဲ့ပါတယ်။ယေရှုခရစ်တော်ဖွားပြင်ခဲ့တယ်လို့ယုံကြည်ကြတဲ့နေရာမှာတည်ဆောက်ထားတဲ့ဒီဂျော်ဒန်မြစ်အနောက်ဖက်ကမ်းဒေသက Church of the Nativity ဘုရားရှိခိုးကျောင်းမှာဒီကနေ့ Christmas အကြိုနေ့ညဝတ်ပြုဆုထောင်းမှုအတွက်ခရီးယံဘာသာဝင်တွေစုဝေးရောက်နေကြပါတယ်။ခရီးယံဘာသာဝင်တွေရောဒီကဘာလှည့်ခီးတွေပါတဲကြောက်တုံးတွေနဲ့ဆောက်ထားတဲ့ဖျားရှိခိုးကျောင်းရဲ့ခတ်ချင်းချင်းအဝင်ဝါးကနေပြီးတော့ဖျားကျောင်းထဲကိုတန်းစီဝင်ရောက်ခဲ့ကြရပါတယ်။ဒီနေ့ Christmas အချိန်အခါမှာ Bethlehem ကိုလာရောက်သူတွေအများဆုံးဖြစ်တယ်လို့ Palestine ခရီးသွားဝင်ကြီးဌာနကပြောပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့ထောင်နှံခုနှစ်နှစ်စီချခံထားရတဲ့ Righteous တရင်တော်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့အမှုအယူခံကိုဒီရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ချုပ်မှဒီကနေ့ကြားနာပါတယ်။သူတို့ဟာထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရတဲ့ဆိုတဲ့အချက်နဲ့နိုင်ငံတော်လျှို့ဝှက်ချက်တွေကိုတရားမဝင်ရယူခဲ့တဲ့နိုင်ငံလုံခြုံရေးကိုထိခိုက်စေလိုတဲ့ဆန္ဒနဲ့လှုပ်ခဲတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်တရားလိုရှင်းနေတဲ့ဘက်ကတက်တည်မပြနိုင်ခဲ့တာကိုသတင်းတောက်တွေရဲ့ရှင်းနေကအဓိကထောက်ပြပြီးတော့အယူခံဝင်ခဲ့ပါတယ်။နှစ်ဖက်အယူခံလျှောက်လဲချက်တွေကိုတရားရုံးမှဒီကနေ့တနအီကျော်ကြာအောင်ကြားနာပြီးတော့နောက်ထပ်ယုံကြည်ပေးပါတယ်။အယူခံလျှောက်ထားချက်ဆုံးဖြတ်ချက်ဘယ်တော့ချမလဲဆိုတာတော့လောလောဆယ်မှမသိရသေးပါဘူး။အမေရိကန်နောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းကာဘိုအတုံးစိတ်ကိုတမရကအခိုင်အမာတောင်းဆိုနေသလိုဒီမိုကရက်အမတ်တွေဘက်ကလည်းလုံးဝမပေးနိုင်ဘူးလို့ပြောထားတဲ့အတွက်အမေရိကန်အစိုးရလုပ်ငန်းတချို့အ ਨੇ ဆုံးကြာတာပရင်းတွေအထိရက်ဆိုင်နေမှာဖြစ်ပါရဲ့ရှင်
။သတင်းကြီးချုပ်ကိုမဆုမြတ်မုံကတင်ပြပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Binan ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24 40 48 50ပြင်လှလမီတာ190တို့ကနေလည်းဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ View ကိုနားဆင်လို့တော်တာရှင်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါ့ကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.